Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်အမေရိကန်အသံရဲ့2019ခုနှစ်မေလ9ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24/40/51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်တော်လည်းမမတ်အင်ဂျင်နိုင်တဲ့နိုင်ငံကထိတ်တဲ့အထည်နေကိုကြီးညာတော့ပါအီရန်ကတိုက်ခိုက်လာမဲ့အရေးကိုစိုးရိမ်ပြီးတော့အမေရိကန်ကလေရင်တင်သင်္ဘောအုပ်စုတစ်ခုအာရေဗျပင်လယ်ကိုဆဲလွတ်လိုက်တဲ့အကြောင်းနောက်ကတရုတ်ရဲ့သွင်းကုန်တွေပေါ်အခွန်တင်းကျပ်မှုအမေရိကန်ကထပ်လုံအောင်မယ်ဆိုတဲ့အကြောင်းနဲ့ရခိုင်ပြည်နယ်ရေသစ်တောင်မြို့နယ်ကြောက်တန်းရွာကိုမြန်မာစစ်တပ်ကဝိုင်းလာတာတစ်ပတ်လောက်ကြာနေပြီးတော့အဲ့ဒီမှာရွာသူရွာသားတွေအစာရေစာပြတ်လတ်နေတယ်ဆိုတဲ့အကြောင်းစာရတွေကိုကြားရမှာပါ
ကောင်းပါပြီရှင်သတင်းတွေအပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော့အာတိတ်ဒေတာမှာတရုတ်နဲ့ရုရှားရဲ့ရန်ဆောင်တဲ့လုပ်ရက်တွေကိုအမေရိကန်ကတီးခံမှာမဟုတ်ဘူးလို့သတိပေးလိုက်တဲ့အကြောင်းအပြင
်ကျွန်တော်တိုင်းပြည်မှာအခုဆိုလို့ရှိရင်ဒီစစ်ကြောင်ဖြစ်နေတဲ့ကိစ္စမှာကျွန်တော်တို့တစ်ခွက်ရောက်နေတာကကျွန်တော်တို့ပြည်သူပြည်သားတွေပဲဆိုတော့ပြည်သူပြည်သားတွေကိုကျွန်တော်တို့
စီပရိပခရီရှိတဲ့တိုင်းရင်းဒေသတွေအရေးကုလသမဂ္ဂဘက်ကဘာတွေလုပ်ပေးနိုင်မလဲဆိုတာကိုစူးစီးတင်ပြတဲ့အခါကြားကြမှာပါ။နောက်ပအိုးဒေသကမိုးခေါ်တဲ့မိကြီးလွတ်ဆူတောင်းတဲ့ဒလိထိုင်းနိုင်ငံမှာနိုင်ငံမဲ့တွေနိုင်ငံသားရှောက်ခွင့်ရတော့မလားဆိုတာဒီကိုနားဆင်ကြရမယ်အပြင်နောက်ပိုင်းမှာတော့ကမ္ဘာသတင်းတွေတဲ့ကမြန်မာအကြောင်းအမေရိကန်အီဒီယန်စီးပွားရေးနဲ့တုတ်တအဆုံနဲ့အမေရိကန်တခွင်တို့ကိုလည်းတင်ဆက်ပေးပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်အောင်လင်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးကြပါအောင်ရှင်။
အီရန်ဟာအမေရိကန်ဒါမှမဟုတ်အမေရိကန်ရဲ့မဟာမိတ်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတစ်ခုလုပ်ဖို့စီစဉ်နေနိုင်တယ်ဆိုတော့စိုးရိမ်မှုတွေရှိလာခဲ့ပြီးနောက်ပိုင်းအာရေဗျပင်လယ်အတွင်းအမေရိကန်လေတပ်ဒီရေတပ်ကလေရင်တင်သင်္ဘောအုပ်စုတစ်ခုကိုခက်မြမြန်ဆေးလွတ်ခဲ့ပါတယ် USS Abraham Lincoln ဆိုတဲ့လေရင်တင်သင်္ဘောဟာလော့စ်အန်ဂျလိစ်အမေရိကန်ဥရောပစစ်တေသဌာနချုပ်မှာတာဝန်ယူလို့ရှားနေပေမဲ့အမေရိကန်တပ်ဖွဲ့တွေကိုကာကွယ်ရေးနဲ့ဒေသတွင်းအကျိုးစီးပွားတွေကိုကာကွယ်ဖို့အခုအမေရိကန်ဘူစစ်ဌာနချုပ်ဒေတာကိုအမြန်ရောက်အောင်လာလိုက်မယ်လို့အမေရိကန်ကာကွယ်ရေးရရှိသူက VOA ကိုပြောပါတယ်ထူးခြားတဲ့ခြေအနေတွေဖြစ်ပေါ်လာနိုင်မဲ့အပေါ်အမေရိကန်ဘက်ကဆက်ပြီးတော့စောင့်ကြည့်နေတယ်လုံခြုံရေးအမြင်ရတင့်တော်တဲ့ဆောင်ရွက်မှုတွေအားလုံးကိုလုံဆောင်သွားမှာလည်းဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကဖင်လန်နိုင်ငံသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောခဲ့ပါတယ်အရှိလေပိုင်းပင်လယ်ကွေ့ဒေတာမှာအမေရိကန်ဒါမှမဟုတ်အမေရိကန်ရဲ့မဟာမိတ်ကိုတိုက်ခိုက်ဖို့အီရန်ရဲ့ပြင်ဆင်မှုတွေရှိနေတယ်လို့ Israel သတင်းတော့Barak Ravika Israel ထောင်လိုက်အဖွဲ့ကိုသတင်းပေးခဲ့ပြီးတဲ့နောက်ပိုင်းအီရန်ရဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့အမေရိကန်ဘက်ကသတိထားလာခဲ့တာပါ။အီရန်ဘက်ကဘာတွေစီစဉ်ပြီးတော့လုပ်နေတာလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပေမဲ့အမေရိကန်ကနေအီရန်ကိုဖိအားတွေပို့ပြီးတော့ပေးလာခဲ့တဲ့နောက်ပိုင်းပင်လယ်ကွေ့ဒေသအတွင်းကအမေရိကန်ရဲ့အကျိုးစီးပွားတွေပေါ်တုံ့ပြန်မှုအီရန်ကစဉ်းစားနေတာကတော့သိကြတယ်လို့သတင်းတော့ Barak Ravika ဆိုပါတယ်
ဆယ်စုနှစ်ပေါင်းများစွာအတွင်းလူတွေရဲ့အပြုတ်မှုကြောင့်ကမ္ဘာမှာရှိနေတဲ့အပင်နဲ့သတ္တဝါမျိုးစိတ်ပေါင်းဒီတသန်းမျိုးတုံးမဲ့အန္တရာယ်ရှိနေကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအစီရင်ခံစာကသတိပေးလိုက်ပါတယ်။ဒီအစီရင်ခံစာအတွက်ဒါဇင်နဲ့ချီတဲ့နိုင်ငံတွေကသုတေသီပေါင်း450ရောက်လောက်ကပြုစုရေးသားခဲ့တာဖြစ်ပါတယ်။သူတို့ရဲ့ရှာဖွေတွေ့ရှိချက်တွေအရအစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရဟာလူသမိုင်းမှာအရင်ကတကြိမ်တစ်ခါမှမဖြစ်ဘူးတဲ့အခြေအနေမျိုးဖြစ်ပြီးတဘာဝပျက်စီးမှုဟာမကြုံစဖူးအောင်တကဘာလုံးအတိုင်းတာနဲ့ချီရှိလာနေတယ်လို့အစိုးရကစာမှသတိပေးထားပါဗျ။လွန်ခဲ့တဲ့နှစ်တန်းပေါင်း10တန်းကအခြေအနေနဲ့နှိုင်းယှဉ်ရင်အခုမျိုးစိတ်တွေမျိုးတုံးလာမဲ့နှုန်းကအစာပေါင်းထောင်နဲ့ချီမြန်ဆန်မှဖြစ်ကြောင်းသိပ္ပံပညာရှင်တွေကပြောပါဗျ။လက်ရှိကမ္ဘာပေါ်မှာတတဝါနဲ့အပင်မျိုးစိတ်ပေါင်း8တန်းရှိနေပါတယ်။စာမျက်နှာ1800ပါတဲ့အဲ့ဒီအစီရင်ခံစာကို9ကြိမ်မြောက် IPBES လို့ခေါ်တဲ့ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာသိပ္ပံမူဝါဒနိုင်ငံတကာညီလာခံမှထုတ်ပြန်ခဲ့တာပါ။အစုလိုက်ပြုံလိုက်မျိုးတုံးမဲ့အန်ဒီယေကိုဖြည့်ရှင်းဖို့လူမှုအဖွဲ့အစည်းလိုက်ပြုပြင်ပြောင်းလဲမှုတွေလိုအပ်မှာဖြစ်ကြောင်းအစီရင်ခံစာကအကြံပြုထားပါတယ်ရှင်။
2016ခုအမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိစုံစမ်းစစ်ဆေးတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီခံချက်အပြည့်အစုံကိုမဖျက်မတော့ဘဲတင်ပြဖို့အောက်လွှတ်တော်ကတောင်းဆိုမှုကိုရှင်းနေချုပ်ဝီလျံဘားကညှင့်ပယ်ခဲ့တာနဲ့ပတ်သက်ပြီးတော့အောက်လွှတ်တော်ကိုမထေမဲ့မြင်ပြုတယ်လို့အောက်လွှတ်တော်တရားရေးကော်မတီကနေ့တုန်းကပဲပြောလိုက်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျရိုလ်နက်ဒယ်လာက အခုလိုမထိမ်မဲ့မြင်ပြုလုပ်မှုနဲ့ပတ်သက်ပြီးတော့ပို့ထူးနေကြလို့ရှိရင်တရားရေးကော်မတီကမဲခွဲဆုံးဖြတ်မယ်လို့ဆိုပါတယ်။အောက်လတော်ကိုဒီမိုကရက်ပါတီကကြီးစိုးထားတာဖြစ်ပြီးတော့ Republican သမ္မတဒေါ်နယ်ထရန့်ရဲ့အစိုးရအဖွဲ့ကိုအောက်လတော်ကစုံစမ်းစစ်ဆေးဖို့ကြိုးပမ်းနေတာကြောင့်လွှတ်တော်နဲ့အစိုးရအကြမ်းမှာမပြေလည်မှုတွေကကြီးထွားလာနေပါတယ်။အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာကိုတီးဖြတ်ပြီးတော့ရှင်းနေချုပ်ဝီလျံဘရာကစာမျက်နှာ448မျက်နှာအစီရင်ခံစာကိုပြီးခဲ့တဲ့လတုန်းကပဲလူများတင်နေအောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာထဲမှာသမ္မတထရန့်ရွေးကောက်ပွဲနိုင်ရဖို့သမ္မတထရန့်ကိုယ်တိုင်ကရောသူ့ရဲ့မဲဆွယ်မှုအဖွဲ့ကပါရုရှားနဲ့ဆက်ဆက်ပြီးတော့ပူးပေါင်းကြံစီတာမရှိဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းရောဘတ်မူလာရဲ့အချိန်22လကြာစုံစမ်းစစ်ဆေးမှုပြက်ပြဲသွားအောင်သမ္မတထရန့်ကတရားဥပဒေကိုဟန်တားခဲ့သလားဆိုတော့ကိုတော့အစီရင်ခံစာထဲမှာကောက်ချက်ချရေးသားတာမရှိပါဘူး
။ဖိလန်နိုင်ငံမှာကျင်းပနေတဲ့Arctic Council မြောက်ဝင်ရိုးစွန်းအာတိတ်ရံဝန်နိုင်ငံတွေရဲ့အစည်းအဝေးကိုတက်ရောက်နေတဲ့ American နိုင်ငံသားဝင်ကြီး Mike Pompeo ဟာရုရှားနိုင်ငံသားဝင်ကြီး Serge Lavrov နဲ့တနင်္လာနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံသဘောထားတင်းမာမှုတွေဖြစ်နေတဲ့ Venezuela နိုင်ငံအကြောင်းဆွေးနွေးခဲ့ပါတယ်။ Arctic Council မှာနှစ်နိုင်ငံလုံးအဖွဲ့ဝင်တွေဖြစ်ကြပါတယ်။သူတို့နှစ်ဦးတွေ့ဆုံပွဲအပြီးသတင်းစာရှင်းလင်းပွဲလုပ်ရမှာနိုင်ငံရေးအရာပဋိပက္ခတွေဖြစ်နေတဲ့ Venezuela ကို American ရော Russia ကပါစီးရေးအရာဝင်ရောက်ဆွတ်ဖက်လို့စိတ်မရှိကြောင်းဝန်ကြီးနှစ်ဦးလုံးကပြောပါတယ်။ဒါ့အပြင် Venezuela နဲ့ပတ်သက်လို့နှစ်နိုင်ငံသဘောထားဘယ်လောက်ထိကွာခြားခဲ့တယ်လဲဆိုတဲ့မေးခွန်းကိုတော့ဝန်ကြီး Pompeo ကဖြေကြားရမှာတိတ်မကွာကြောင်းနဲ့ Venezuela နိုင်ငံကိုဘယ်နိုင်ငံသားတိုင်းပြည်ကမှဝင်ရောက်မအုပ်ချုပ်သင့်တယ်လို့စီးရေးအရာလည်းဝင်ရောက်မဆွတ်ဖက်သင့်တဲ့ဒီမိုကရေစီနဲ့ထိုက်တန်တဲ့နိုင်ငံဖြစ်ကြောင်းအမေရိကန်ရဲ့ရည်တည်ချက်ကိုပြောသွားပါတယ်။ရုရှားနိုင်ငံသားဝင်ကြီးလာဖရော့ကတော့သူတို့နှုတ်တွဲဆောင်ပွဲမှာအမေရိကန်ဘက်ကဗင်နီဇွဲလာနိုင်ငံကိုစစ်ရေးအရဝင်ရောက်ဆွတ်ဖက်မယ်ဆိုရင်ကြီးမားတဲ့ဆုံးရှုံးမှုကြီးဖြစ်လာဖို့ရှိတယ်လို့တရားမျှတမှုရှိမှာမဟုတ်ဘူးလို့သတိပေးပြောဆိုခဲ့ကြောင်းသတင်းတောက်တွေကိုပြောပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ Fury American တန်ကအင်္ဂါမနေ့ခင်းသတင်းတွေကိုဆက်ပြီးတော့တရားထုတ်လွှင့်နေပါတယ်။AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ဆိုတဲ့တန်တရားတွေနဲ့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကကြောက်တန်းရွာကိုအစိုးရစစ်တပ်ကပိတ်ဆို့ထားတာအချိန်တစ်ပတ်လောက်ရှိလာနေပြီးတော့ရွာသူရွာသားတွေအစာအစာပြက်လက်နေတဲ့ကြောင်း AFP သတင်းမှမနေ့တုန်းကဖော်ပြထားပါတယ်။အဲ့ဒီရွာကရွာသား200ကျော်ဟာလဲဖမ်းဆီးစစ်ဆေးတာတွေခံရတဲ့အပြင်အစိုးရတပ်ရဲ့ပစ်ခတ်မှုကြောင့်ရွာသား6ဦးလည်းသေဆုံးခဲ့ရပါတယ်။ AA တပ်ဖွဲ့တွေကိုတိုက်ခိုက်ဖို့ရခိုင်ပြည်နယ်တွင်းမှာမြန်မာအစိုးရတပ်ကတပ်ဖွဲ့ဝင်အင်အားထောင်ထဲချေချထားပြီးလက်နက်ကြီးတွေကိုလည်းသုံးပြီးတော့တိုက်ခိုက်နေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူပေါင်းဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလကစတွက်မယ်ဆိုရင်3000ကျော်နေပါပြီပြီးခဲ့တဲ့အင်္ဂါနေ့တုန်းကကြောက်တန်းရွာကိုအစိုးရတပ်ကဝင်ရောက်စီးနင်းပြီးတော့ရွာသား285ဦးကိုအေတပ်ဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့ပါတယ်အစိုးရတပ်ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့ရွာသူရွာသားတွေအပြင်ထွက်ခွင့်မရဘူးဆိုတာမဟုတ်ဘူးလို့ညင်းပါတယ်လွတ်လပ်လပ်သွားလာလို့ရတယ်လို့ဆိုပါတယ်ဒါပေမဲ့အပြင်ကလာတဲ့သူတွေရွာတဲ့ကိုဝင်ခွင့်မရတာတော့ဖြစ်နိုင်တယ်လို့သူကပြောပါတယ်ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဥတီမော်ဝင်းပိတ်ဆို့ခံရတဲ့ကြောက်တန်းကျွော်ကိုပြီးခဲ့တဲ့အပတ်ကသွားဖို့စူးစမ်းခဲ့ပေမဲ့မြန်မာစစ်တပ်ကဝင်ခွင့်မပေးခဲ့ပါဘူးဒါပေမဲ့ဒီနေ့သူထပ်သွားဖို့စီစဉ်ထားပါတယ်ပိတ်ဆို့ခံကြောက်တန်းရသူရသားတွေအတွက်သူသိစစ်ပြီးတော့စိုးရိမ်နေရတယ်လို့ဥတီမော်ဝင်းကဆိုပါတယ်ဖမ်းဆီးထားတဲ့ရွာသားတွေက48ဦးကိုပြန်လွှတ်ပေးခဲ့တယ်လို့မြန်မာစစ်တပ်ကမနေ့ကပဲအတည်ပြုပါတယ်ရွာသား80လောက်ကတော့ကြောက်တန်းရွာစာတင်ကြောင်းထဲမှာဖန်စီစစ်စစ်ခဏရတော့မှလွတ်မြောက်လာသူတွေတဲကတူ AFP ကိုပြောတာကသူတို့တခြားရောက်ကိုသွားရင်ဖြစ်လာမယ့်ကိစ္စတွေကကောင်းမှာမဟုတ်ဘူးလို့မြန်မာစစ်တပ်ကချင်းချောက်ထားတယ်လို့ဆိုပါတယ
် American သမ္မတ Donald Trump ကနေဘီလီယံနဲ့ချီတဲ့တရုတ်ကုန်ပစ္စည်းတွေပေါ်သွင်းကုန်ခွန်တိုးကောက်မယ်လို့ချင်းချောက်ပြောဆိုခဲ့ပေမဲ့လည်းတရုတ်အစိုးရကတော့သူနိုင်ငံရဲ့ကုန်သွယ်ရေးညှိနှိုင်းမှုကိုယ်စားလှယ်ဖွဲ့ဟာနောက်သတင်းပတ်ထဲအမေရိကန်မှာကျင်းပမယ့်နောက်ထပ်ကုန်သွယ်ရေးဆွေးနွေးပွဲကိုတက်ရောက်ဖို့ပြင်ဆင်နေကြောင်းတနင်္လာနေ့ကပြောပါရယ်တနင်္ဂနွေနေ့ကသမ္မတထရန့်ကသူ့ရဲ့ Twitter အကောင့်မှာသွင်းကုန်ကွန်အစ်စ်ကောက်ခံမဲ့ကိစ္စရေးသားလိုက်ပြီးတဲ့နောက်အာရှအစုရှယ်ယာဈေးကွက်နဲ့အမေရိကန်ရဲ့ကြိုတင်ဝယ်ရောင်းနဲ့အစုရှယ်ယာဈေးကွက်တွေမှာကမောက်ကမရီဖြစ်ခဲ့ရပြီးအမေရိကန်နဲ့တရုတ်ကုန်သွယ်ရေးညှိနှိုင်းမှုကိုမတေချာမရေရာဖြစ်စေခဲ့ပါရယ်ရှင်
မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းတုံးကြီးဆန်သက်ပြုလုပ်မှုတွေပြန်ပြီးလုပ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့တင်းနာနေတုန်းကစကားပြောဆွေးနွေးခဲ့ကြပါတယ်။ မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သန်းရေးကိုအမေရိကန်နဲ့ဂျပန်အတူညှိနှိုင်းပြီးတော့ကြိုးပမ်းသွားဖို့နိုင်ငံသဘောတူညီခဲ့ပါတယ်ဂျပန်ဝန်ကြီးချုပ်နဲ့ပြောဆိုမှုကအမေရိကန်အမတန်ကောင်းဆိုတဲ့ကောင်းမွန်တဲ့ပြောဆိုမှုဖြစ်ပြီးတော့ကုန်သွယ်ရေးကိစ္စလည်းဆွေးနွေးခဲ့ကြတယ်လို့သမ္မတ်ထရန့်ကဆိုပါတယ်
ပါကစ္စတန်နိုင်ငံသူအမျိုးသမီးငယ်တွေကိုတရုတ်နိုင်ငံမှာလိမ်ဖျော်ဖြေရေးအတင်းကျပ်လုပ်ခိုင်းဖို့ပါကစ္စတန်နိုင်ငံကိုလာပြီးအငှားလက်ထက်တဲ့အနေနဲ့တရားမဝင်စ조사နေတဲ့တရုတ်နိုင်ငံသား၁၀ဦးကိုပါကစ္စတန်အာဏာပိုင်တွေကတနင်္လာနေ့ကဖမ်းဆီးခဲ့ပါတယ်။ပန်ဂျက်ပြည်နယ်လာဟောမြို့က FIA ဗဟိုထောက်လှမ်းရေးအေဂျင်စီအစ်မြင့်အရာရှိကနေသူတို့ရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့ကနေတရုတ်နိုင်ငံသားတွေနဲ့ပူးပေါင်းကြံစီတဲ့ပါကစ္စတန်နိုင်ငံသား၄ဦးကိုလည်းဖမ်းဆီးနိုင်ခဲ့ကြောင်းသတင်းတောက်တွေကပြောပါတယ်တရုတ်အမျိုးသားနဲ့ပါကစ္စတန်အမျိုးသမီးတွေလက်ထပ်တာကိုခွင့်ပြုတဲ့လူနည်းစုခရစ်ယာန်အတိုင်းဝိုင်းကဆင်းရဲနွမ်းပါတဲ့မိသားစုဝင်အမျိုးသမီးငယ်တွေကိုပြစ်မှတ်ထားဆွဲဆောင်ခဲ့တယ်လို့လည်းသူကဆိုပါတယ်ရှင
်ထိတ်တဲရောက်သတင်းတွေကိုကိုကျောင်းလင်းနဲ့မိုက်အင်ဂျင်နိုင်းတို့ညင်ညာပေးခဲ့တာပါအခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်အတိတ်ဒေသမှာတရုတ်နဲ့ရုရှားရဲ့ရန်ဆောင်တဲ့ဆောင်းရွက်ချက်တွေကိုအမေရိကန်ကလက်ပိုက်ကြည့်နေမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတင်းနှင်းလာနေမှာသတိပေးလိုက်ပါတယ်။အတိတ်ဒေသမှာပူနွေးလာပြီးရေခဲတွေအရေးပြောလာတာနဲ့အတူကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးကလင်းလင်းမြန်းမြန်းလမ်းပွင့်လာနေပါတယ်။အတိတ်ဒေသမှာအမေရိကန်ဘက်ကစီးရေးတိုးချက်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကတင်းနှင်းလာနေမှာကြေညာလိုက်တာပါ။နီကီချင်းရဲ့သတင်းကိုနားဆင်ကြည့်ကြရအောင်ပါရှင်။အတိတ်ဒေသမှာတရုတ်နဲ့ရုရှားတို့ချက်ထွင်လာမှုကိုတံပြန်ဆောင်ရွက်မှုတွေအတွေ့မှာပဲဒေသရင်းမှာအမေရိကန်ကစီးရီးတိုးချက်ချထားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကတင်းနှင်းလာနေမှာကြေညာလိုက်ပါတယ်ဖင်လန်နိုင်ငံရိုဗာနီယမီမြို့မှာ17ချိန်မြောက်အတိတ်ကောင်စီဝန်ကြီးများအဆင့်အစီအဝေးတက်ဖို့ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကအခုလိုပြောဆိုတာဖြစ်ပါတယ်အမေရိကန်အနေနဲ့စီးရီးလေးချင်းမှုတွေဦးစီးဦးဆောင်ဆောက်ရွက်နေပြီးတက်တွေချက်ထားမှုကိုလည်းတိုးချဲ့နေတယ်။နောက်ရေခဲပြင်ခွဲတဲ့သင်္ဘောကိုပြန်လည်တည်ဆောက်နေပြီးကမ်းခြေဆောင်တက်ရန်ပုံငွေကိုလည်းပို့ပြီးတော့တိုးချဲ့နေတယ်။နောက်အတိတ်ဆက်ဆံရေးအတွက်လည်းအကြီးတန်းစစ်ဖက်ရာထူးနေရာတဲ့တစ်ခုကိုအမေရိကန်စစ်တပ်မှခံထားဖို့ဆောက်ရွက်နေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ
။ The region has become an arena for power and for competition.
ဒီဒေတာဟာကမ္ဘာတစ်လောဩဇာအာဏာနဲ့ရှင်ပြိုင်မှုဒေတာတစ်ခုဖြစ်လာပြီးအာတိတ်ဒေတာရှစ်နိုင်ငံတို့အနေနဲ့အနာဂတ်သစ်ကိုဖန်တီးရမှာဖြစ်ပါတယ
်။အာတိတ်ဒေတာတွင်မှတရုတ်ဘက်ကစီးရီးတိုးမြှင့်ဖို့အတွက်အရက်ဖက်ဆိုင်ရာသုတေသနတစ်ခုကိုအသုံးပြုနိုင်ခြင်းရှိနေတယ်ဆိုပြီးအမေရိကန်စစ်ထဏာချုပ်ပင်တဂွန်ရဲ့အစီရင်ခံစာကပြောဆိုလိုက်ပြီးရက်ပိုင်းအကြာမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုတာဖြစ်ပါတယ်။တရုတ်ဘက်ကတော့နိုင်ငံပူးပေါင်းဆောင်ရွက်မှုကမှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရဂမ်ရှောင်းကတင်းနှင်းလာနေမှာပြောပါတယ
်။用文明冲突甚至是种族主义的观点来看待中美关系。
နိုင်ငံလုံးအတွက်ပူးပေါင်းဆောင်ရွက်မှုကမှန်ကန်တဲ့ရွေးချယ်မှုပါ။သက်ဆိုင်ရာပုဂ္ဂိုလ်တွေအနေနဲ့ခင်မမီတော့တဲ့စစ်အေးခေတ်တွေးခေါ်ယူဆတွေလူမျိုးစွဲတွေကိုဆွတ်လွှတ်ဖို့နဲ့တရုတ်ပေါ်မှာရောတရုတ်အမေရိကန်ဆက်ဆံရေးမှာပါမှန်ကန်တဲ့ရှုထောင့်ကနေရှုမြင်မှုတိုက်တွန်းပါတယ်။
ဝင်ရုံးစွန်ဒေတာမှာပြေခဲတွေအရေးပြောကြလာနေတာနဲ့အတူရေချောင်းလမ်းသစ်တွေနဲ့ကုန်သွယ်ရေးအခွင့်အလမ်းတွေထွက်ပေါ်လာမယ့်အနေအထားရှိနေပါတယ်။ပြီးခဲ့တဲ့လတုန်းကပဲတရုတ်ကမြောက်ပိုင်းပင်လယ်လမ်းကြောင်းကိုတရုတ်ရဲ့ရေချောင်းပိုးလမ်းမကြီးနဲ့ချိတ်ဆက်မဲ့အစီအစဉ်ကိုကြီးညာထားပြီးဒါဆိုရင်အာရှနဲ့ဥရောပမြောက်ပိုင်းကိုတင်းမောခုံမောင်းတဲ့လမ်းကြောင်းသစ်တစ်ခုဖော်မဲ့ဆောင်ရွက်ချက်လို့ရှုမြင်ထားကြတာပါ။တစ္ဆက်ထဲမှာပဲဒီဘက်နှစ်ပိုင်းနေအတွင်းတရုတ်ကအာတိတ်ဒေသအပေါ်ပို့ပြီးတော့စိတ်ဝင်စားလာနေပါတယ်။အာတိတ်ဒေသတင်းမောတဲယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖွံ့ဖြိုးအောင်လုပ်ပြီးဝင်ရိုးစွန်းပို့လမ်းမကြီးတည်ဆောက်ဖို့သက်ဆိုင်သူအလုံးနဲ့အတူပူးပေါင်းဆောင်ရွက်နိုင်ရေးတရုတ်ကမျှော်လင့်ထားတယ်ဆိုပြီးလဲတရုတ်ရဲ့အာတိတ်ဆိုင်ရာမူဝါဒမှာဖော်ပြထားပါတယ်။တရုတ်ရဲ့ရည်မှန်းချက်ထွက်ပေါ်လာချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ဝင်ရိုးစွန်းဒေတာမှာအတိတ်ဒေတာကမဟုတ်တဲ့နိုင်ငံတွေရဲ့ဂျာဝင်ဆောင်ရွက်မှုတွေကိုပယ်ချလိုက်ပါတယ
်။ Beijing claims to be a near Arctic state, yet the shortest distance between China and the Arctic is
not. ဒီနိုင်ငံကအတိတ်ဒေတာကြားအတူဆုံးလမ်းကမိုင်900ကျော်ဝေးပေမဲ့တရုတ်ကတော့အတိတ်နိုင်ငံဆိုပြီးတရုတ်အစိုးရကပြောဆိုနေတာပါ။ဒီမှာကအတိတ်ဒေတာနိုင်ငံတွေနဲ့အတိတ်ဒေတာမဟုတ်တဲ့နိုင်ငံတွေဆိုပြီးပဲရှိပါတယ်။တတိယအမျိုးအစားသတ်မှတ်ချက်မရှိပါဘူး။ တရုတ်ဘက်ကတစ်ဖက်သက်ပြောနေပေမဲ့အရာမရောက်ပါဘူးဒီလိုပြောတာကတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုမလိုလားဘူးလို့ဆိုလိုတာမဟုတ်ပါဘူးတရုတ်ရဲ့အမျိုးသားလုံခြုံရေးရည်ရွယ်ချက်မဟုတ်တဲ့စီးပွားရေးအကျိုးစီးပွားကိုပဲထင်ဟပ်တဲ့ပွင့်လင်းမြင်သာမှုရှိတဲ့တရုတ်ရဲ့ယင်းနှိမ့်နှံမှုတွေကိုအမေရိကန်ဘက်ကရောအာတိတ်နိုင်ငံဘက်ကပါကြိုးဆိုကြပါတယ
်ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလကရုရှားရဲ့ဘော့စတော့ခ်စီးရေးလေ့ကျင့်မှုကဆာဗီယာရုရှားရဲ့အရှိဇွန်ပိုင်းနောက်အာတိတ်နဲ့ပစိဖိတ်သမုဒ္ဒရာအထိချဲ့ထွင်ခဲ့ပြီးတရုတ်ကလည်းပူးတွဲစီးရေးလေ့ကျင့်ဖို့ပထမဆုံးအကြိမ်ဖြစ်ဖိတ်ကြားခဲ့ပါတယ်ဒီနောက်ပိုင်းမှာလည်းနှစ်နိုင်ငံတို့အနေနဲ့ပူးတွဲစီးရေးလေ့ကျင့်မှုတွေပုံမှန်ဆောင်ရွက်သွားဖို့ရည်ရွယ်ကြောင်းပြောဆိုခဲ့တာပါအိုင်စလန်နိုင်ငံရဲ့ကူညီမှုနဲ့2013ခုနှစ်မေလထဲမှာတရုတ်ကအာတိတ်ကောင်စီမှလေးလာသူနိုင်ငံဖြစ်လာခဲ့ပါတယ်ပြီးခဲ့တဲ့2018ခုနှစ်မှာတော့အိုင်စလန်နိုင်ငံကာဟိုလ်မှာတရုတ်အိုင်စလန်တို့အာတိတ်သုတေသနစောင့်ကြည့်လေးလာရေးအဖွဲ့ကိုတည်ထောင်ခဲ့ကြပါတယ်အာတိတ်ဒေသဟာဆိုရင်မထုတ်ရသေးတဲ့ကမ္ဘာရေနံပမာဏရဲ့13ရာခိုင်နှုန်းနောက်ကမ္ဘာသဘာဝဓာတ်ငွေ30ရာခိုင်နှုန်းရှိနေပြီးယူရေနီယံရှားပါသတ္တုတွေမဖော်ထုတ်ရသေးတဲ့၅ဘန်ဧရိယာကလည်းစတူယန်ကီလိုမီတာတန်းနဲ့ချီရှိနေတာဖြစ်ပါတယ်ရရှင်တို့ခုနားဆင်နေကြရတာကတော့ VOE ရဲ့အင်ကာနေမနေ့ခင်ထုတ်လင်းချက်တွေပဲဖြစ်ပါတယ်ရှင်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲရဲ့မြန်မာနိုင်ငံခီးစဉ်အတွင်းပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အပါအဝင်တခြားမငြိမ်းချမ်းတဲ့ပြည်နယ်တွေမှာစစ်ဘေးဒုက္ခသည်တွေအရေးထိထိရောက်ရောက်ဆောင်ရွက်ပေးဖို့မျှော်လင့်ကြောင်းအမေရိကန်ရောက်တရင်သားလူမှုအဖွဲ့အစည်းတွေက VOE ကိုပြောပါတယ်။စစ်ဘေးဒုက္ခသည်တွေအတွက်အကူအညီပေးနိုင်ရည်နည်းလမ်းတွေရှာဖွေဖို့လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်အပါအဝင်ကချင်နဲ့ရှမ်းပြည်နယ်တွေကိုတွားရောက်ကြည့်ရှုဖို့ကုလသမဂ္ဂလက်ထောက်အတွေ့အမှုချုပ်အာဆူလာမူလာဟာတပတ်ကြာခီးစဉ်ဖြစ်တဲ့မေလ9ရက်နေ့မှာရောက်ရှိမှာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတင်ပြမှာပါရှင်
။အရေးပေါ်ကဲဆဲတုံ့ပြန်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်တဲ့အာဆူလာမူလာဟာမြန်မာနိုင်ငံခီးစဉ်မတိုင်ခင်လက်ရှိအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာကျင်းပနေတဲ့အာဆီယံနဲ့ကုလသမဂ္ဂထိပ်သီးအစည်းအဝေးကိုတက်ရောက်နေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံပြောခွင့်ရခဲ့ VOE ကိုပြောပါရယ်မစ်မြူလာရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်အတွင်းတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်ကိုသွားကြည့်ခွင့်ရထားကြောင်းလဲသူကအတည်ပြုပါရယ်ရခိုင်ပြည်နယ်မှာအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေကိုတံပြန်တဲ့အနေနဲ့မြန်မာစစ်တပ်ကအင်အားသုံးနှိမ်နှင်းမှုကြောင့်ရခိုင်လူမျိုးအရက်သားတွေတိုက်စုံနေရတဲ့အခြေအနေမှာအခုလိုကုလသမဂ္ဂအကြီးအကဲတဦးကိုယ်တိုင်တွားရောက်ကြည့်ရှုမဲ့အပေါ်မျှော်လင့်ချက်တွေရှိနေကြောင်းအမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒီယိုကထကိုသိန်းထွန်းစံက VOE ကိုပြောပါရယ
်နိုင်ငံတကာအတိုင်းအတာအနေနဲ့ပေါ့နော်ပထမတော့တခြားမွတ်စလင်ဘာသာဝင်တွေတက်ခံတော့လူမျိုးတခါတည်းကုလသမဂ္ဂတို့ဘောတို့အစပြီးတော့ချက်ချင်းထပြောတာတို့ဖြည့်ချင်းတာတို့အဲ့လိုမျိုးပေါ့နော်နိုင်ငံတကာသတင်းတွေကအရေးယူမှုအဲ့လိုမျိုးမတွေ့ရပါဘူးသို့တော့အခုနောက်ဆုံးတစ်ခေါက်မှမြင်လိုက်ရတာပေါ့နော်အဲ့ဒီရခိုင်အရသားတွေအခုတည်တဲ့ကိစ္စကိုကဘာဒီအရင်ထပ်ပို့ပြီးတော့ attention ပေးတာတယ်သူတို့သတိထားမိတယ်လို့ယူဆပါတယ်အဲ့ဒါတော့ကောင်းတဲ့လက္ခဏာအဲ့ဒီအတွက်တခုခုထူးခြားမှုရှိလာနိုင်တယ်ပေါ့နော်အခုကုလသမဂ္ဂကကိုယ်တိုင်ဆင်းပြီးသွားမယ်ဆိုရင်သူတို့ဘလောက်ပဲထိထိရရလုပ်ပေးနိုင်မသေးနိုင်တော့ကျွန်တော်တို့တိကျမသိရပေမဲ့ဘလိုပဲဖြစ်ဖြစ်အများကြီးတိုးတက်မှုရှိတယ်ကျွန်တော်တို့အနေနဲ့တော့ဟိုအလေးရောင်လေးတစ်ခုပေါ့နော်ရရှိတယ်လို့မြင်ပါတယ
်ပြီးခဲ့တဲ့အင်္ဂါနေ့ကရခိုင်ရွာဖြစ်တဲ့ကြောက်တန်းရွာကိုမြန်မာစစ်တပ်ကအင်အားသုံးဝင်ရောက်နေမြေရှင်းလင်းရေးလုပ်ရမှာအမျိုးသား295ဦးကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်ရွာစာတင်ကျောင်းမှာသူတို့ကိုထိန်းသိမ်းပြီးစစ်ဆေးရမှာသူတို့ကိုပြန်တိုက်ခိုက်ဖို့ကြိုးစားလို့ဆိုပြီးအကြမ်းဖက်နှိမ်နင်းရမှာလူ6ဦးသေဆုံးပြီး10ဦးထက်မနည်းဒဏ်ရာရခဲ့ကြောင်းမြန်မာစစ်တပ်ကဝန်ခံပြောဆိုခဲ့ပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်လို့ကိုသိန်းထွန်းစံကအခုလိုပြောပါတယ
်နော်ဒါအတလို့ကြည့်လို့တိုက်တယ်ဆိုတော့ပေါ့နော်ကျွန်တော်မြင်တာကတော့စစ်ပွဲထဲမှာတော့လက်နဲ့ချသွားရင်တက်လို့မရဘူးပေါ့နော်ဒါလူတက်မှုမြောက်တယ်ဆေးရုံမှုမြောက်တယ်ပေါ့နော်ရွာထဲဝင်ပြီးတော့ယောက်ျားတွေခေါ်ထုတ်တယ်ဘာညာအဲ့လိုမျိုးပေါ့နော်အသက်15နှစ်ကနေ50ဆို15နှစ်ဆိုတာအမှန်တမ်းပြောဒီမှာကမ္ဘာဟိုဟာစတန်ဒတ်နဲ့ဆိုရင်မိုင်နာတွေပေါ့နော်ဒါကလေးသူငယ်တွေကိုဒါတက်ဖြတ်တာဖြစ်တယ်ဖမ်းလို့လည်းမရဘူးကျွန်တော်မြင်တာတော့တက်လို့လည်းမရဘူးစစ်ဆေးခွင့်လည်းအမှန်တော့အလွတ်ကြီးအဲ့လိုမျိုးပေါ့နော်စစ်တပ်ကဝိုင်းပြီးတော့ရွာတွေကိုဆွဲထုတ်ပြီးလုပ်တယ်ဘာညာဆိုတာ အဲ့ဒါတော့ဟိုတရားလွန်တယ်ပေါ့နော်ဘယ်နိုင်ငံတကာဥပဒေဘယ်ဟာနဲ့မှလည်းမကန့်ညီဘူ
းရခိုင်ပြည်နယ်အပါအဝင်ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေမှာဒုက္ခသည်တွေစီအကူအညီတွေပေးနိုင်အောင်မြန်မာအာဏာပိုင်တွေဘက်ကခွင့်ပြုဖို့ကုလသမဂ္ဂအနေနဲ့အမြဲပဲတိုက်တွန်းနေကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရခါလဲ VOE ကပြောပါတယ်ဒါကြောင့်လေအခုကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဒုတိယအကြီးအကဲမစ်မြူလာရဲ့မြန်မာနိုင်ငံခီးစဉ်မှာမြန်မာအာဏာပိုင်တွေကိုထိထိရောက်ရောက်ပြောဆိုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုအသေးဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်က VOE ကိုပြောပါရယ
်ကျွန်တော်တိုင်းပြည်မှာအခုဆိုလို့ရှိရင်ဒီစစ်ကြောင့်ဖြစ်နေတဲ့အာကိစ္စမှာကျွန်တော်တို့ဒုက္ခရောက်နေတာကကျွန်တော်တို့ပြည်သူပြည်သားတွေပဲဆိုတော့ပြည်သူပြည်သားတွေကိုကျွန်တော်တို့အကူအညီလည်းမရောက်နိုင်ဘူးကူညီချင်တဲ့အဖွဲ့တွေကလည်းကူညီခွင့်မပေးတဲ့အတွက်ကျွန်တော်တို့အများကြီးဒုက္ခရောက်နေတယ်ဆိုတော့ကျွန်တော်မျှော်လင့်တာကအခုကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်တော်ကြီးအဲဒီဒုက္ခရောက်တဲ့သူတွေအထိသွားပြီးတော့မှသွားကြည့်ရှုပြီးတော့မှအကူအညီပေးစေချင်တယ်ပြီးတော့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့သက်ဆိုင်ရာအစိုးရဝန်ထမ်းအရာရှိတွေနဲ့တွေ့ဆုံပြီးတော့ကူညီခွင့်ကိုရအောင်အာလှုပ်ဆောင်ပေးဖို့ကျွန်တော်တို့အများကြီးအာမျှော်လင့်တယ်အာတောင်းခံချင်ပါတယ်လို့
မေလ9ရက်နေ့ကနေ15ရက်နေ့အထိတပတ်ကြာမဲ့မစ်မြူလာရဲ့ခီးစဉ်အတွင်းရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အခြေအနေတွေလက်ရှိဖြစ်နေတဲ့ပဋိပက္ခတိုက်ပွဲတွေရဲ့အခြေအနေတွေကိုကိုယ်တိုင်တွေ့မြင်ဖို့နဲ့အဲ့ဒီမှာရှိနေတဲ့ဒုက္ခသည်တွေအတွက်ဖြေရှင်းနိုင်မှုနီးလန်းရှာဖွေဖို့ရှိကြောင်းမနေ့ကထုတ်ပြန်တဲ့ခီးစဉ်ကြေညာချက်မှာဖော်ပြထားပါတယ်မစ်မြူလာရဲ့ခီးစဉ်အတွင်းအစိုးရထိပ်တန်းတာဝန်ရှိသူတွေလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိကြောင်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။မိုင်းအင်ဂျင်နိုင်ပါရှင်။ရှမ်းပြည်နယ်ကပအိုးကိုပိုင်အုတ်ချုပ်ခွင့်ရဒေသမှာရာသီဥတုမှန်ပြီးစိုက်ပျိုးသီးနှံတွေအထွက်ကောင်းစေဖို့နဲ့ဝင်ငွေတိုးပါစေဖို့အတွက်လူဖိုင်လို့ခေါ်တဲ့ရိုးရာမီးကြီးလို့ဘွဲတော်ကိုတကြံပြီးနှစ်ဆန်းတရက်ကစလို့ဝါမဝင်ခင်အချိန်ထိကျင့်ပကြတဲ့အကြောင်း AFP သတင်းတပုတ်ပေါ်အခြေခံပြီးကိုညံဝင်းအောင်ကပြောပြပေးမှာပါရှင
်။ပိုအိုကူပိုင်အုတ်ချုပ်ခွင့်ရဒေသတွေကနန်းတားရွာမှာမိကြီးပြစ်လွတ်နိုင်မှုအတွက်ကွင်းပြင်မှာဝါဆင်မြင့်တိဆောက်ပြင်ဆင်လာပြီးစင်ရဲ့ထိတ်ဆုံးကနေဒုံးကြည့်လို့ပြစ်လွတ်နိုင်တဲ့မိကြီးကိုပြစ်လွတ်ကြတာပါ။ဒါဟာပိုအိုဒေသမှာနှစ်စဉ်ကျင့်ပနေတဲ့ပွဲတော်တစ်ခုဖြစ်ပြီးလူဖိုင်လို့ခေါ်တဲ့ဒီနှစ်ပွဲကတော့144ချိန်မြောက်ဖြစ်ပါတယ်။ဆိုင်ပြိုးသီးနှံအထွက်ကောင်းအောင်မိုးအလုံးလောက်ရွာချစေဖို့နဲ့ဝင်ငွေတိုးပွားစေဖို့ရည်ရွယ်လှုပ်ဆောင်ကြတဲ့ပွဲလဲဖြစ်တယ်လို့ပွဲစီစဉ်သူတဦးဖြစ်တဲ့ကိုရီကက်ခမ်းကပြောပါတယ်
။ဘာဖြစ်လို့ဆိုဒီမိုးခိုပွဲခေါ်တဲ့အတွက်နေ့တိုင်းနေ့တိုင်းကတော့ဆိုင်ရီတစ်ပါးပေါများစေတယ်အဲ့လိုမျိုးပေါ့အယုံကြီးကတော့အတွင်းမဲ့ယုံကြည်ထားတယ်လို့ခံယူထားတယ်
။အခုအချိန်ဟာပိုးဒေသမှာအပူချိန်40ဒီဂရီလောက်ရှိပြီးလေယာဉ်တွေမှာရေခမ်းချောက်နေချိန်ဖြစ်ပါတယ်။ဒါကြောင့်လာမယ့်မိုးကာလမှာမိုးကောင်းဖို့လိုလားကြပါတယ်လူဖိုင်ပွဲတော်မှာပြစ်လွတ်မဲ့မိကြီးကိုတစ်ချိန်တုန်းကဝလုံးထဲရမ်းမှုတွေထည့်ပြီးဖန်တီးကြပေမဲ့အခုတော့တန်ပိုက်လုံးထဲမှာရမ်းမှု၅မျိုးကိုသူ့အချိုးအစားအတိုင်းထည့်ပြီးစနက်တန်ကိုထည့်သွင်းထားကြပါတယ်သူတို့တီထွင်ထားတဲ့မိကြီးတွေမလွတ်တင်ခင်မှာရက်ရွာတဲ့အတီးမို့ကခုံနေနဲ့စီတန်းလှဲ့လေကြပါတယ်မိကြီးပိုက်လုံးရဲ့အရွယ်အစားကအရှိသုံးပေနဲ့အချင်းဝါက၃လက်မလောက်ရှိပြီးပြိုင်ပွဲဝင်သူတွေရဲ့အမိကိုကတ်ထားပါတယ်မိကြီးပြစ်လွတ်ပြိုင်ပွဲမတိုင်ခင်မှာအန်ဒီယကင်းအောင်ထုံနှန်းအစင်လာရဝုတ်ပြူစူတောင်းပွဲတွေလုပ်ကြပါတယ်အခုလိုလူဖိုက်ပွဲလုပ်ချိန်မှာဒေသခံတွေပျော်ရွှင်မှုရစေတယ်လို့နှစ်ပေါင်းများစွာမိကြီးပြစ်လွတ်လာသူဥခွန်သိန်းဆွေကပြောပါတယ
်အဝေးပြေတော့အခုလောချေတွေရောက်နေတာပေါ့ဒါပေမဲ့ကျွန်တော်မိလုံးချေအနေနဲ့တော့မိလုံးကောင်းအောင်ပြည်သူလူထုအတွက်ကိုလုပ်ပေးတဲ့အတွက်ကြောင့်ပြည်သူလူပျော်ရအောင်ပြောပြရအောင်ကရအောင်အဲ့လိုမျိုးတော့အဆင်ပြေကြိုးစားရင်းချောင်ရည်ပဲ
ပို့အများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပေမဲ့တချို့ကတော့နေလတောတောင်စတဲ့သဘာဝကိုကိုးကွယ်သူတွေလည်းရှိပါတယ်သူတို့လူမျိုးစုဟာနဂါးနဲ့တကိုးဩဇာရှိတဲ့ဝိဇ္ဇာတို့ကနေဆင်းသက်လာသူတွေလို့ယုံကြည်ထားပြီးမိကြီးလွတ်ပြိုင်ပွဲမှာတော့ပိုးအိုးအမျိုးသားတွေရဲ့ခေါင်းပေါင်းအယောင်ကဝိဇ္ဇာကိုကိုးစားပြုပြီးအမျိုးသမီးတွေရဲ့ခေါင်းပေါင်းအယောင်ကနဂါးကိုကိုးစားပြုတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မှာအများဆုံးနေကြတဲ့ပိုးအိုးတိုင်းရင်းသားတွေရဲ့လူဦးရေကတော့တိတက်သမ2တန်းလောက်ရှိပါတယ်။အခုဆိုရင်မိကြီးလှုပ်ပြိုင်ပွဲတွေကိုအနီးနားရွာတွေကပါလိုက်လှုပ်လာကြတယ်လို့ပိုးအိုးမျိုးသမီးတော်မို့ဖာအုံးကြီးကပြောပါတယ
်။အယောနဖက်ကမနဲ့နဲ့လုံလာဖက်ကမနဲ့နဲ့ဇမဖာစစ်အွန်မာ
ကျမတို့ကြားမိတာကတော့ တခြားရွာတွေကအမျိုးသမီးတွေကလည်းကျမတို့ကိုအတုခိုးပြီးမိကြီးလှုပ်ပွဲတွေလိုက်လှုပ်လာကြပါတယ်။နောက်နှစ်ကျရင်ဒုံးကျည်အစ်စ်တင်နဲ့ဆင်နွှဲဖို့ရှိပါတယ်
။လူပိုင်ပွဲတော်အတွင်ပြစ်လွတ်တဲ့မိကြီးတွေဟာဝေဟင်ပေါ်မြောက်တက်သွားပြီး၈ကီလိုမီတာအကွာအဝေးထိရောက်ပါတယ်။မြေပြင်ပေါ်ကျရောက်ပောက်ကွဲချိန်မှာ3-4ဗေအနက်ရှိတဲ့ကျွင်းကြီးကျန်ရိတ်ခဲ့ပါတယ်။ဒါတွေကိုတိုင်းတာအမှတ်ပေးပြီးစု3စုချင်းမြင်ပါတယ်။မိကြီးတလုံးရဲ့တန်ဖိုးဟာမြန်မာငွေ3,000,000နီးပါးကုန်ကြတယ်လို့ဆိုပါတယ်ဒီနှစ်အတွက်ပြိုင်ပွဲဝင်တဲ့မိကြီးပေါင်း85လုံးရှိပါတယ်ပြိုင်ပွဲမှာအန်ဒီရဲ့အကင်းဆုံးဖြစ်အောင်စီစဉ်လေးရှိကြပေမဲ့2016ခုနှစ်တုန်းကကျွဲကြီးတကောင်ကိုမိကြီးထိမှန်ခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့10နှစ်ကျော်တုန်းကမိကြီးတဲ့ထဲ့တဲ့ရမ်းမှုအချိုးစားများသွားတာကြောင့်လူနှစ်ဦးကိုထိမှန်ပြီးတေဆုံးခဲ့ရပါတယ
်ကိုညံဝင်းအောင်ပါရှင်ထိုင်းနိုင်ငံမှာရှိနေတဲ့နိုင်ငံမဲ့ရေအတွက်စရင်အသေးအချာသိရအောင်ထိုင်းအစိုးရကစစ်တမ်းကောက်ယူနေပြီးအဲ့ဒီလူတွေဟာထိုင်းနိုင်ငံမှာမွေးဖွားခဲ့တယ်ဆိုတဲ့အထောက်အထားတချို့ကိုပြသနိုင်မယ်ဆိုရင်နိုင်ငံသားအဖြစ်လျှောက်ထားနိုင်ကြောင်းမေလ6ရက်တနင်္လာနေ့မဲဆောက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထိုင်းဥပဒေပြုအဖွဲ့ဝင်တဦးကပြောဆိုသွားပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာမွေးဖွားတဲ့နိုင်ငံမဲ့တွေနဲ့ပတ်သက်လို့နိုင်ငံသားအဖြစ်လျှောက်ထားနိုင်ကြောင်းဒီရက်ပိုင်းမှာပဲဥပဒေတစ်ခုထွက်လာခဲ့ကြောင်းထိုင်းနိုင်ငံဥပဒေပြုရေးအဖွဲ့ဝင်တဦးဖြစ်တဲ့မစ္စတာဆူရဖွန်ကောင်းကျန်ထွတ်ကအခုလိုပြောသွားပါတယ်
။မိမီพ่อแม่หรือพ่อแม่ทอดทิ้งนะครับซึ่งรับเนี่ยยังไม่สมบูรณ์อย่างเป็นทางการครับแต่ว่าเราเห็นว่าคนเหล่านี้เมื่อไม่มีพ่อแม่มายืนยันเรื่องสัญชาติเนี่ยก็น่าจะได้รับสัญชาติไทยถ้าเกิดในประเทศไทยที่ผ่านมาแล้วก็มีการออกเป็นกฎหมายนะครับโดยผ่านมติคณะรัฐมนตรีวันที่7ธันวาคม2559
ตูပြောသွားတဲ့အထဲမှာတော့နိုင်ငံမဲ့တွေနဲ့ပတ်သက်လို့စာပေးကောက်ယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်တဲ့အကြောင်းနဲ့နိုင်ငံသားပြည်ပို့ကတော့ဥပဒေထွက်လာပြီဆိုတဲ့အကြောင်းပြောဆိုသွားတာပါအခုခါမှာတော့ဥပဒေပြုရေးဆိုင်ရာကိစ္စတွေကွန်ပျူတာတွေနဲ့အချက်လက်တွေသွင်းမဲ့အစီအစဉ်တွေလှုပ်ဆောင်နေတယ်လို့ဆိုပါတယ်အရေးအတွက်ဘလောက်ရှိတယ်လဲဆိုတာကိုတော့ထိုင်းဆိုရကထုတ်ဖော်မပြောဆိုသေးဘူးလို့လည်းဆိုပါရယ်နိုင်ငံသားပြည်မဲ့အထဲမှာထိုင်းနိုင်ငံမှာမွေးဖွားတဲ့အထောက်ထားရှိသူတွေလူမျိုးစုတွေသူတို့ကိုယ်တိုင်ဘယ်မှာမွေးဖွားမှမသိတဲ့သူတွေပါဝင်มาဖြစ်ပြီးသူတို့ကိုသိတဲ့ရက်ွက်လူကြီးတွေကြေးရွာလူကြီးတွေကထောက်ခံပေးတာမျိုးတွေလုပ်ရပါမယ်နိုင်ငံမဲ့များအရေးစာပေးကောက်ယူနေတဲ့ကော်မတီကိုလည်းဖွဲ့စည်းထားရလို့ဆိုပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှိတဲ့မိဘမဲ့ကလေးတွေလည်းဖြစ်နိုင်ငံမဲ့ကလေးတွေလည်းဖြစ်တဲ့ကလေး40ကျော်ကတော့ပထမဦးဆုံးအကြိမ်ဖြစ်နိုင်ငံသားရရှိခဲ့တယ်ဆိုပြီးပြောပြခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့ကလေးကောလူကြီးပါနိုင်ငံမဲ့ပေါင်း9000ကျော်ရှိတယ်ဆိုပြီးပြီးခဲ့တဲ့နှစ်ပိုင်းတုန်းကတော့စီးရင်တွေမှာဖော်ပြကြပြီးနောက်ထပ်လည်းကောက်ယူမှုတွေဆက်လုပ်နေပါတယ်။ထိုင်းနိုင်ငံမှာဒုက္ခတဲ့သတိကျော်ခိုးလုံနေထိုင်နေပြီးအဲ့ဒီထဲကကလေးတွေကလည်းထိုင်းနယ်စပ်မှာပဲမွေးဖွားကြတာမို့နိုင်ငံမဲ့စီးရင်တွေထဲမှာပါဝင်ပါတယ်။ဒါအပြင်တန်းနဲ့ချီရှိတဲ့ရွှေပြောင်းလုပ်သမားတွေဟာ10စုနှစ်နှစ်ခုကျော်အထိထိုင်းနိုင်ငံထဲမှာပဲနေထိုင်နေကြတာမို့သူတို့ကနေမွေးဖွားတဲ့သားသမီးတွေဟာလည်းထိုင်းနိုင်ငံထဲမှာပဲမွေးဖွားတာမို့ထိုင်းနိုင်ငံသားတွေရှောက်ထားခွင့်ရှိကြပါတယ်။အရင်တုန်းကတော့သေးရုံသေးကန်းကနေမွေးဖွားကြောင်းမွေးစည်းရင်းပါမှသာနိုင်ငံသားလျှောက်လို့ရပေမဲ့နောက်ထပ်ထွက်တဲ့ဥပဒေအရထိုင်းနိုင်ငံမှာကနန်း73လုံးပါတဲ့အထောက်အထားတွေရထားတဲ့ဆိုရင်နိုင်ငံသားလျှောက်လို့ရတဲ့ဥပဒေဟာဒီရက်ပိုင်းအတွင်းမှာပဲထွက်လာပြီဖြစ်တဲ့အကြောင်းလူခွင့်ရေးရှိနေလည်းဖြစ်ကလေးနဲ့အမျိုးသမီးများအတွက်လူမှုစောက်ရှောက်ရေးဖောင်ဒေးရှင်းရဲ့ဥက္ကဋ္ဌလည်းဖြစ်လက်ရှိမှာထိုင်းနိုင်ငံရဲ့ဥပဒေပြုဆိုင်ရာအဖွဲ့ဝင်တဦးလည်းဖြစ်တဲ့မစ္စတာဆူရဖွန်ကောင်းကျန်ထွတ်ကမေလ6ရက်နေ့ကမဲဆောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9:00အစီအစဉ်ပြပြချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်က2019ခုနှစ်မေလ9ရက်အင်္ဂါနေ့မနေ့ခင်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24/50/51တို့အပြင်လိုင်းလံမီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆိုင်ရာကောက်နှုတ်ချက်အမေရိကန်သုံးအီဒီယန်အင်္ဂလိပ်စာအစီအစဉ်တွေနဲ့အတူ
ပြောရင်တော့အခုအချိန်မျိုးကဟိုနေစပါးထွက်တဲ့အချိန်ပေါ့နော်။နေစပါးထွက်တဲ့အချိန်ဆိုတော့
စီးပွားရေးကဏ္ဍတင်းဆက်တဲ့အခါမှာကြားကြရပါမယ်ရှင်။နောက်ပိုင်းမှာတော့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ဒေါခင်မျိုးသက်နဲ့ကိုကျော်အောင်တို့ကောက်နှုတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေတဲကမြန်မာနိုင်ငံအကြောင်းတွေကိုနားဆင်ကြရအောင်ပါရှင်
။မြန်မာအစိုးရတပ်ရဲ့ပိတ်ဆို့တာကိုခံရတဲ့ရခိုင်ပြည်နယ်ကရွာတရွာမှာအစားအစာပြတ်လပ်မှုတွေကြုံနေရတဲ့အကြောင်းမေလ6ရက်နေ့ထုတ် AFP သတင်းမှာဖော်ပြထားပါတယ် AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့တန်တရားတွေနဲ့ရခိုင်ပြည်နယ်ရသေတောင်မြို့နယ်ကကြောက်တန်းရွာကိုအစိုးရစစ်တပ်ကပိတ်ဆို့ထားတာတပတ်လောက်ရှိလာနေပါပြီအဲ့ဒီရွာကရွာသူရွာသားတွေဟာလည်းအစိုးရတပ်ရဲ့ဖမ်းဆီးစစ်ဆေးတာတွေကိုခံနေရတဲ့အပြင်အစိုးရတပ်ရဲ့ပြစ်ခတ်မှုကြောင့်ရွာသား6ဦးသေဆုံးခဲ့ရပါတယ် AA တပ်ဖွဲ့တွေကိုတိုက်ခိုက်နှိမ်နှင်းမှုရခိုင်ပြည်နယ်အတွင်းမှာမြန်မာအစိုးရတပ်ကတပ်ဖွဲ့ဝင်အင်အားထောင်နဲ့ချီပြီးတော့ခြားထားတဲ့အပြင်လက်နက်ကြီးတွေကိုတုံးပြီးတော့တိုက်ခိုက်နေတာပါနှစ်ဖက်တိုက်ပွဲတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြရသူပေါင်းဟာပြီးခဲ့တဲ့နှစ်ကုန်ဒီဇင်ဘာလကစတွက်မယ်ဆိုရင်3000ကျော်ရှိနေပါပြီပြီးခဲ့တဲ့အင်္ဂါနေ့လုံးကကြောက်တန်းရွာကိုအစိုးရတပ်ကဝင်ရောက်စီးနှင်းပြီးတော့ရွာသား295ဦးကို AA တပ်ဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးခဲ့ပါတယ်ရွာကိုစစ်တပ်ကလုံးဝပိတ်ဆို့ထားတာကြောင့်ရွာထဲမှာအစားအစာတွေပြတ်တောက်မတက်နေပါနေပြီလို့ရွာသူရွာသားတွေကပြောပါတယ်နိုင်ငံကကအကူအညီပေးဖို့လဲတောင်းဆိုနေကြပါတယ်အစိုးရစစ်တပ်ပြောခွင့်ရပုဂ္ဂိုလ်ဘုံမှုချုပ်ဇော်မင်းထွန်းကတော့ရွာသူရွာသားတွေအပြင်ထွက်ခွင့်မရဘူးဆိုတာမဟုတ်ဘူးလို့ညင်းသားပါတယ်သူတို့လိုလက်စွာသွာလာလို့ရတယ်လို့ဆိုပါတယ်အပြင်ငတ်လာတဲ့သူတွေရွာထဲကိုဝင်ခွင့်မရတာတော့ဖြစ်နိုင်တယ်လို့ပြောပါတယ်ရခိုင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းပိတ်ဆို့ခံရတဲ့ကြောက်တန်းကျေးရွာကိုပြီးခဲ့တဲ့ပတ်ကသွားဖို့ကြိုးစားခဲ့ပေမဲ့လည်းမြန်မာစစ်တပ်ကသူ့ကိုဝင်ခွင့်မပေးခဲ့ပါဘူးအဲ့ဒါကြောင့်ဒီကနေ့ထပ်ပြီးတော့သွားဖို့စီစဉ်ထားပါတယ်။အပိတ်ဆို့ခံကြောက်တန်းရွာသူရွာသားတွေအတွက်သူသိပ်ပြီးတော့စိုးရိမ်နေရတယ်လို့လည်းဥတမဝင်းကဆိုပါတယ်။ဖမ်းဆီးထားတဲ့ကြောက်တန်းရွာသားတွေက48ဦးကိုပြန်လွှတ်ပေးခဲ့တယ်လို့မြန်မာစစ်တပ်ကမနေ့တုန်းကပဲအတည်ပြုပါတယ်။ရွာသား80လောက်ကတော့ကြောက်တန်းရွာကစာတင်ကျောင်းထဲမှာဆက်ပြီးတော့ဖမ်းဆီးစစ်ဆေးခံနေရတော့မှာလွတ်မြောက်လာသူတွေကတူ AFP ကိုပြောတာကတော့သူတို့တခြားရွာကိုသွားမယ်ဆိုလို့ရှိရင်ဖြစ်လာမယ့်ကိစ္စတွေကကောင်းမှာမဟုတ်ဘူးလို့မြန်မာစစ်တပ်ကချင်းချောက်ထားတယ်လို့ဆိုပါတယ်။တေဆုံခဲ့ရသူတွေရဲ့မိသားစုဝင်တွေကလည်းအစိုးရစစ်တပ်ရဲ့လောက်ရက်တွေအပေါ်ခွင့်မလွတ်နိုင်ဘူးလို့ပြောနေကြတဲ့အကြောင်း AFP သတင်းမှာနေ့တုန်းကဖော်ပြထားပါတယ်
။လူမနေပဲဆွန့်ပစ်ထားတဲ့အိမ်တွေကတဝဲမှာအခြေအနေမဟန်ဘူးဆိုတာပြနေတယ်ဆိုတဲ့ခေါင်းစဉ်နဲ့မေလ6ရက်နေ့ထုတ် Bangkok Post သတင်းစာသူ့အမြင်ကဏ္ဍမှာဆောင်းမရှင်ပရီတာဝန်ကီယက်ကရေးပါတယ်။မြန်မာနိုင်ငံမှာတဝဲအထူးစီးပွားရေးဆောင်တိဆောက်တဲ့အတွက်တက်ရောက်မှုရှိသူ1000ကျော်နေဖို့ပန်းချံတွေပါတဲ့နှစ်ထပ်အိမ်အလုံးပေါင်း900လောက်ကိုအသစ်ဆောက်ပေးထားတဲ့ဘဝဒေတာကိုစာရေးသူရောက်သွားတဲ့အခါမှာအိမ်အတော်များများမှာလူနေတာမတွေ့ရတဲ့အတွက်တိတ်ကိုအံ့ဩသွားပါတယ်တဲ့မြန်မာစစ်စုအလက်ထက်2008ခုနှစ်တုန်းကထိုင်းဆောက်လုပ်ရေးကုမ္ပဏီကြီးဖြစ်တဲ့ Italian Thai နဲ့မြန်မာစုအရုပ်ပေါင်းပြီးတဝဲကမ်းရိုးတန်းဒေတာကိုအသွင်ပြောင်းဖို့အတွက်လုပ်ခဲ့တာပါကြီးမားတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့အတူဒေသခံတွေအတွက်အလုတ်ကင်တွေဖန်တီးပေးဖို့ရည်ရွယ်ပေမဲ့တကယ်တမ်းမှာငွေအရင်းမြစ်မရှိတဲ့အတွက်ဘာမှအကောင့်ထဲပေါ်မလာပဲဒီစုံနဲ့ဆက်သွယ်တဲ့ထိုင်းဘက်ကကန်ချနဘူရီခရန်ထိပေါက်တဲ့လန်တလန်သာတွေ့ရပြီးဒီလန်ကလည်းမကောင်းလာဘူးလို့ဝေဖန်ပါတယ်။အဲ့ဒီမှာရေနဲ့ဆိတ်ကန်းနဲ့ရေနံဓာတုဝင်တာမကတမီသွေးသုံးဓာတ်ပိဆက်ယုံတွေတန်မဏိဆက်ယုံတွေနဲ့အရှိတောင်အာရှကအကြီးဆုံးဆက်မှုဇုံကြီးဖြစ်တဲ့လုပ်ငန်းပေါင်းရာနဲ့ချီးပြီးလုပ်ကံဖို့စီမံကိန်းဆွဲခဲ့တာဖြစ်ပြီးဒီအထူးစီးပွားရေးဆောင်တည်ဆောက်ဖို့အတွက်နေအိမ်တွေစိုက်ခင်းတွေဖယ်ပေးခဲ့ရသူတွေကိုနေရာချထားပေးတဲ့နေရာဟာဆယ်စုနှစ်တခုကြာလာခြင်းမျိုးမှာ စီစီကားကားဖြစ်နေရမယ်အစားအခုတော့တစားပြန်လို့ဖြစ်နေပါတယ်ရေမီအစုံနဲ့တိဆောက်ပေးထားပါရဲ့နဲ့ဒေသခံတွေမနေနိုင်ကြတဲ့အကြောင်းရင်းကဒီစီမံကိန်းဟာဒေသခံတွေရဲ့ဆန္ဒနဲ့တထက်တည်းမဖြစ်တာကြောင့်လို့ထောက်ပြပါတယ်1960ကနေ1990နှစ်တွေအတွင်းတောင်ကိုရီးယားထိုင်ဝမ်ဟောင်ကောင်ထိုင်းနဲ့စင်ကာပူအပါအဝင်ဒေသရင်းနိုင်ငံအများအပြားမှာဆက်မှုစုံတိဆောက်ပြီးဖွံ့ဖြိုးရေးတွေလုပ်ခဲ့တယ်လို့မြန်မာနိုင်ငံမှာတော့ဒီလိုဖွံ့ဖြိုးရေးဟာအမဝင်တဲ့အကြောင်းရင်းကိုအသေးချာပြန်လည်ဆန်းစစ်တင်ကြောင်းနဲ့ဒီအတွက်တဝဲအထူးစီးပွားရေးဆောင်စီမံကိန်းကနေသင်ငန်းစာယူတင်ပါတယ်လို့ရေးသားထားပါတယ
်ရရှိမှာပြအခုရပိုင်းတွေအတွင်းမြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်ချို့လူကိုရာဇဝတ်မှုပုံမှန်တွေနဲ့ဆွဲချက်တင်ပြီးတော့ရေးယူကင်တွယ်လာတာတွေခက်စိတ်စိတ်တွေ့နေရပါတယ်။သတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကင်တွယ်ဖြည့်ရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပေမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ရာဇဝတ်မှုပုံမှန်တွေတုံ့ဆွဲလာသလိုတရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုသလိုဖမ်းဆီးအရေးယူလာတာတွေလှုပ်လာပါတယ်။ဒါကြောင့်မလို့စစ်တပ်ကအခုလိုမျိုးရေးယူကင်တွယ်လာတဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများနဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီကနေ့ည9:00ရီ VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြပါမယ်ရှင်။ဘာဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နဲ့အလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့မနေ့ခင်းတိုင်းနားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လှလှတန်းကစီစဉ်တင်ဆက်ပေးနေပါတယ်ရှင်။
နဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက W H I S T L E whistle ကကျမတို့မြန်မာအခေါ် whistle B L O W E R blower က B L O W blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ B L O W E R blower ကတော့မှုတ်သူပေါ့ရှင်။စကွိုက်ကလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ whistle မဟုတ်ဘူးပေါ့ဒီစကားဆင်းတဲ့လာတာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကားလို့ဆိုပါတယ်ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်တာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအတိပေးနိုင်အောင် whistle တာမှုတ်ပြီးသတိပေးရာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ် idiom ဆိုတဲ့သဘိုက်အသေးပဲကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုံငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဗန္ဒငွေအလွဲသုံးစားလုပ်တာမျိုးအလဟတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစည်းမျဉ်းတွေချိုးဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လောက်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီလိုလေအများအပြားကို့အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကို့ကိုပြန်ပြီးတနည်းလေမဲမှအရေးယူခံရမှမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်သိရှိဖို့လိုတယ်လို့တခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်တင်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလဲခံရပါတယ်။ whistle blower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John told me he is the whistle blower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သ ူအဲ့ဒီလိုလှုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင်
John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရကိုအတိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
Whistleblower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
တော်လလတန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာဆန်အများဆုံးဝယ်နေတဲ့တရုတ်ဘက်ကအဝယ်ရပ်သွားတာကြောင့်ဆန်စည်းကွက်ပြောင်းနေပါတယ်တရုတ်ယူနန်ပြည်နယ်အစိုးရနဲ့ကုန်စည်ချင်းဖလှယ်မှုစနစ်နဲ့မြန်မာဆန်တင်ပို့နိုင်ရေးနားလည်မှုစာချုပ်လာလက်မှတ်ထိုးထားနိုင်ပေမဲ့လည်းဆန်စည်းနှုန်းနောက်ယူနန်ပြည်နယ်ထွက်ပစ္စည်းတွေပြန်ပြီးဝယ်ယူရင်းနဲ့ပတ်သက်ပြီးအချင်းယူညှိနှိုင်းနေကြရဆဲဖြစ်ပါတယ်။နှွေစပားထွက်ချိန်မြမဆန်စည်းကွက်မရေရာတဲ့အခြေအနေနဲ့ပတ်သက်ပြီးမူဆယ်ဆန်စပားကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာစူးစီးတင်ပြပေးထားပါတယ်ရှင
်။ကျောင်းတော်အခုအခြေအနေမျိုးကဟိုနှွေစပားထွက်တဲ့အချိန်ပေါ့နော်။အဲဒီစပါးထက်တဲ့ပြင်ဆိုတော့အဲတကယ်တမ်းပြောရင်စီကွက်ပွင့်မှာပဲဟိုတောင်တူအတွက်အဆင်ပြေမှာပေါ့
နွေစပါးပေါ်တဲ့ယာတီမှာပြပစံတင်ပို့ဖို့ဈေးကွက်ပြောင်းနေပါတယ်အဓိကဝယ်လဲဖြစ်တဲ့တရုတ်ဘက်ကစံဝယ်တာရပ်လိုက်တဲ့အတွက်မြန်မာစံတွေရောင်းဖို့အခက်တွေ့နေတာပါတရုတ်နယ်စပ်ကနေစံရောင်းနေတာကလည်းတရားဝင်မဟုတ်လို့အခုတော့တရားဝင်ဖြစ်ရေးစ조사နေကြတယ်လို့မူဆယ်ဆန်စပါးကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ
်ကျွန်တော်တို့အရင်ကျွန်တော်ကဖော်မယ်ဖြစ်တယ်သူတို့ကအဖော်မယ်ပေါ့နော်အဲဒီကြတော့အဒီနေဆက်ကိုကျက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့အရင်နှစ်တွေနှစ်တွေအထက်ကျတော်လေးအလုတ်ကျက်သွားတယ်ပြီးတော့ဟိုဟိုဖတ်တဲ့နှုံနေသွားတယ်ပေါ့နော်ဟောအဲ့ဒီအတွက်ကိုအခုဒီဖော်မယ်ဖြစ်အောင်လို့လုပ်နေတဲ့သဘောတရားမျိုးပေါ့
ပြီးခဲ့တဲ့နှစ်ကစံတန်ချိန်3000ကျော်တင်ပို့နိုင်ခဲ့ပေမဲ့ဒီနှစ်မှာတော့တရုတ်ဘက်ကနေဆက်ကုန်သွယ်ရေးနဲ့စံရောင်းနိုင်ရေးစ조사နေကြရတာဖြစ်ပါတယ်။ကုန်စည်ဖလှယ်မှုစနစ်နဲ့စံရောင်းဖို့ယူနန်ပြည်နယ်အစိုးရနဲ့မြန်မာကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိတော့စံရောင်းနိုင်ဖို့မသေးကြသေးပါဘူး။ဘာများအခက်တွေ့နေကြရသလဲဆိုတာကိုလည်းမူဆယ်စံစပါးကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပြပါတယ
်ဒေါ်လာဆယ်တော့အဲ့ဒီဟာက MOU ပဲရှိသေးတယ်ကြာဟိုထပ်ပြီးတော့ညီနိုင်ရမယ့်အပိုင်းနေရောအဲဘယ်လိုပို့ရမယ်ဆိုတော့ဈေးနှုန်းနေရောရှိသေးတယ်ကြာဟိုအဲ့ဒီနေပြီးတော့မှထိုးတာတော့ MOU အဆင့်တော့ပဲရှိရကြာညီနိုင်ရမယ့်အနေထားမျိုးတော့အာရှိတာပေါ့နော
်ဟုတ်ကဲ့
နောက်ကြောင့်လဲဆိုတော့ကျွန်တော်တို့က exporter ကုနာပြောလို့ပါပဲဟို importer လဲရှားမယ်သဘောမျိုးဖြစ်သွားတယ် partner ဆိုစနစ်ဆိုတာကျွန်တော်တို့ကဟိုကုန်စည်ရင်းဖလှယ်တဲ့အတွက်ကို exporter ရှိပြီလို့ importer လဲရှိမှအဆင်ပြေမှာဆိုတော့ကျွန်တော်တို့ကနည်းနည်းလေးညှိနှိုင်းဖို့ကတော့နည်းနည်းလေးဟိုအားဆိုင်ရမှာပေါ့နော်
အခုမေလာတဲမှာယူနန်ပြည်နယ်အစိုးရနဲ့စံတင်ပို့နိုင်ရေးဆက်လက်ဆွေးနွေးဖို့ရှိနေပါတယ်။ယူနန်ပြည်နယ်အစိုးရနဲ့နားလည်မှုရထားတဲ့မြမစံတင်ပို့ရေးကကုန်စည်ဖလှယ်တဲ့စနစ်ဖြစ်ပါတယ်။ယူနန်ပြည်နယ်ကမြမစံကိုဝယ်ပြီးမြမဘက်ကငွေရမှာတော့မဟုတ်ပါဘူး။သူတို့ရဲ့ထုတ်ကုန်တွေကိုပြန်ပြီးတော့ဝယ်ယူတင်သွင်းရမှာဖြစ်ပါတယ်။စံတင်ပို့မဲ့သူတွေအတွက်ကတော့ယူနန်ပြည်နယ်ထုတ်ကုန်တွေကိုပြန်လည်ဝယ်ယူတင်သွင်းရေးကိစ္စမှာတစ်ခါအခက်တွေ့နေကြပါတယ်။
ဒီလက်လို့ဒီရတဲ့အနေထားရဆိုရင်ကျွန်တော်တို့က၅လပိုင်းမှာကျွန်တော်တို့ထပ်ပြီးတော့ဒီဟိုဈေးနှုန်းတွေထက်ကြီးအောင်နဲ့လေပြီးတော့ကျွန်တော်တို့ဟိုသူတို့နဲ့အသေးစိတ်ထက်ကြီးနိုင်ရမယ့်အခြေအနေမျိုးရှိသေးတာပေါ့ဟိုကျွန်တော်နောက်ဆုံးလွန်ခဲ့တဲ့3ရက်ကတည်ရတဲ့အနေထားမှာကတော့ယူနန်ပြည်နယ်ကထွက်တဲ့ဟိုဆက်ကုံဝယ်သူတို့ကအဓိကထားရောင်းချင်တာပေါ့နော်ဟောအဲ့ကြတော့နည်းနည်းလေးတော့ညှိနှိုင်းရမယ့်အပိုင်းရှိသေးတာပေါ့
ယူနန်ပြည်နယ်ကတော့ထွက်တာတော့ထွက်ပါတယ်ဒါပေမဲ့ဟို qualify ဖြစ်မဖြစ်ပေါ့နော်ဟိုအဲ့ဒီအနေထားတော့ရှိတာပေါ့ဥမာဟိုမြေစီတွန်းမယ်လေအဲဟိုသူတို့ပြောတဲ့ဟိုပုဒ်သီပေါင်းသက်စီတွန်းမယ်ကမ်မလီတွန်းမယ်ဒီယူနန်ပြည်နယ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဟိုဟိုစေကဝင်မိသားစုရှိဖြစ်မဖြစ်ဆိုတဲ့အပိုင်းနဲ့ဒီကတော့အဓိကအားဖြင့်တို့ပြောတာကျွန်တော်တို့မြေဩဇာရှိနေပုဒ်သက်ရှိနေပေါင်းသက်ကြီးရှိနေတံမလီဟိုပစ္စည်းရှိနေလက်စစ်ပစ္စည်းရှိနေလေယာတုံးစက္ကရာရှိနေပေါ့နော်ပြောရင်ဒီရမစစ်စီအိုင်တို့ဒီအသိဖွဲ့ရင်းနဲ့ချိတ်ဆက်ပြီးတော့လိုအပ်မယ့်အပိုင်းကိုဖြစ်သွားတာပေါ့နော်ဟောဘာကြောင့်လဲဆိုတော့ကျွန်တော်တို့ကြတော့အိဆိုတာတိတန်ဆိုတော့အင်မိုတာရီယာရော DBC ကိုကျေလာမကျေလာဆိုတဲ့ဟာမျိုးကြတော့ဒါအပင်ဖွဲ့နဲ့ဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရမယ်အမိသားမျိုးဖြစ်သွားတာပေါ့
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာမြန်မာနဲ့တရုတ်ကြားအစိုးရချင်းသဘောတူညီမှုနဲ့စံတန်ချိန်တသိန်းတင်ပို့ဖို့သဘောတူခဲ့ပါတယ်ဒါပေမဲ့လည်းဒီချက်ပို့ပြီးတင်ပို့နိုင်ဖို့ဈေးခွက်ရဖို့လိုအပ်နေတယ်လို့မူဆယ်စံစဘာကုန်စည်တိုင်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးကပြောပါတယ်
။ဒေါ်သန်းစုကြည်ရဲ့ခီးစဉ်မှာစံတသိန်းပဲကျွန်တော်တို့ဟိုလက်ရှိရထားတာပေါ့။အဲ့ဒါတော့ overseas trade ကတော့မှာဗျ။ဒီတသိန်းက normal trade ပေါ့ overseas trade ကတော့မှာ။သဘောတရားချင်းအတူတူပဲမဲ့ကျွန်တော်တို့ဒီဟို border trade ကတော့ပုံပြီးတော့အထောက်များတာပေါ့နော်။အခုတန်ရင်တသိန်းဆိုတာလေကျွန်တော်နိုင်ငံတော်ကပြောပါလို့တဲ့အနေထားမျိုးတော့မဟုတ်ဘူးပြဒီနေ့ကဆိုရင်ဟို 3.6 တန်းလောက်ထွက်တာဟုတ်ဒီအားလေတသိန်းဆိုတဲ့ပမာဏကလေဘာမှဟိုကျွန်တော်နိုင်ငံတော်ကတော့ဟိုတိတ်ကြီးတော့အရင်ကြီးတော့ဟိုထူးခြားလာတဲ့အနေထားမျိုးတော့မရှိဘူးပေါ့ဒီလိုအနေနဲ့
ပြီးခဲ့တဲ့နှစ်အတွင်းမြမဆန်တန်ချိန်3တန်းခွဲကျော်ပြပတင်ပို့နိုင်ခဲ့ပြီးဒီနှစ်မှာတော့ဆန်စည်းခွက်မရေမရာဖြစ်နေတာပါဥရောပသမ္မတ EU ဘက်ကမြမဆန်တင်ပို့မှုအပေါ်အရင်ကပေးထားခဲ့တဲ့အခွင့်ကင်းလွတ်ခွင့်ကိုပြန်ပြီးတော့ရုပ်သိမ်းထားတယ်လို့မကြခင်ကပဲအာဖရိကတိုက် Ivory Coast မှာမြမဆန်တန်ချိန်2000နီးပါးကိုစားသုံးရန်မသင့်ဆိုပြီးဖျက်ဆီးလိုက်တဲ့ကြရက်တွေကလည်းရှိနေပါတယ်ရင်ကတော့မြန်မာနယ်စပ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်တဲကိုတရားမဝင်ရောက်ချမှုနဲ့အလုပ်ဖြစ်ခဲ့ပေမဲ့အခုတော့ယူနန်ပြည်နယ်အစိုးရဘက်ကတရားမဝင်ဆံဝယ်မှုကိုတင်းကျပ်လိုက်တာကြောင့်တရားဝင်ဈေးကွက်ဖြစ်ရေးထပ်ပြီးတော့ကျိုးပန်းနေကြရတာဖြစ်ပါလေရှင်ပတ်စဉ်စီးပွားရေးကဏ္ဍပါရှင် VOA ကထုတ်လွှင့်ပေးနေတဲ့အပတ်စဉ်စီးစဉ်တွေထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လည်းတည်သချင်းတောင်းလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ဝေဖန်အကြံပေးကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ရှင်အခုကတော့အပတ်စဉ်သုတဆုံးလင်း American တခွင်းစီးစဉ်ကိုနားဆင်ကြရအောင်ပါ$3 million အောင်စုပ်ပြဲနေတဲ့ငွေစက်ကူတွေကိုအမေရိကန်ဆွေရကပြန်လဲပေးနေတဲ့အကြောင်းနောက် West Virginia ပြည်နယ်ကထူးထူးဆန်းဆန်းဟင်းလျာကျွေးမွေးပွဲနဲ့ Washington DC ကသုံးရီပြန်ပြီးတော့တန့်စင်တဲ့ဆက်ယုံအကြောင်းဒီသတင်းပတ်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
$3 million ဆုပ်ပြဲနေတာဒါမှမဟုတ်တစားစီဖြစ်နေတဲ့ငွေစက်ကူတွေကိုအမေရိကန်ဒေါ်လာငွေကြေးရိုက်နှိမ့်တဲ့ဌာနမှာတရားဝင်ပြန်လဲလှယ်လို့ရပါတယ်။အဲဒီငွေစက်ကူတရွက်ရဲ့50ရာခိုင်နှုန်းလောက်ကိုစီးစစ်နိုင်နေဆိုရင်တော့ပြန်လဲပေးတာပါ။တာဝန်ယူမှုတာဝန်ခံမှုအပြင်နဲ့ထုတ်ဝေထားတဲ့ငွေကြေးကိုဘယ်အခြေအနေပဲရောက်နေပါစေအမေရိကန်အစိုးရကပြန်လဲပေးပါတယ်။ငွေကြေးရိုက်နှိမ့်ထုတ်ဝေရေးဘီရိုပြောခွင့်ရ Eric Walsh က
Any money that's been somehow damaged to the
ဘလို့ငွေစက်ကူမျိုးလဲဆိုတာမသိရတဲ့အခြေအနေရောက်နေပါစေဒီနေရာမှာတော့ American ပတ်စံဆိုရင်ပြန်လဲပေးပါတယ
်တစားစီစုပ်ပြဲနေတဲ့ပတ်စံတွေကိုပုံမှန်တိုင်းဖြစ်အောင်ပြန်ဆက်ယူသလိုတပိုင်းတစားမီးလောင်ထားတာရေးဆိုးစုပ်ပြဲနေတာကိုလည်းအစာထိုးလဲလဲပေးပါတယ် American စီးပွားရေးအကြီးအကျယ်ကျဆင်းတဲ့အချိန်တုန်းကဆိုရင်လူတစ်ယောက်ဟာဘဏ်မှာထားတဲ့သူ့ရဲ့ငွေတွေကဒေါ်လာ2,000ကိုထုတ်ပြီးတော့အိမ်မှာသိမ်းပါတယ် အိမ်နောက်ကံမကောင်းစွာယေရှုဆုပ်ပြဲသွားပြီမင်းလဲပြန်လဲပေးခဲ့ရပါတယ် wash က
The money stored in a bag, but water
had... Hey, Lua, Pasan, who ate him a tet, taint habi, who round him a tatabare. Now, Pianchi de Kaja, ate ye win be, Pasan, we got go money.
The cardly male, the lace and his arm, Piaci go money.
Sometimes it's just if you leave $20 on
the castle in the way what dinner dollar natong, quiga, kai pielai bare, salai de carmule shibare. Elo so in all, Panshingo, Yenene sound high be, que one toire kama, palare, Pasanigo.ဤစီဘီလာလဲပါလို့ပြောလိုက်ပါတယ
်9/11တိုက်ခိုက်မှုကက်ထရီနာဟာရီကိန်းမုန်တိုင်းကယ်လီဖိုးနီးယားတောင်မီကြောင့်ပျက်စီးခဲ့တဲ့ပတ်စံတွေကိုလည်းပြန်လဲပေးခဲ့ရပူပါတယ်လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တုန်းကတော့ထူးထူးဆန်းဆန်းအဖြစ်အပျက်တစ်ခုရှိခဲ့တယ်လို့ဆိုရတယ
် Back in the early 80s there was a farmer that
တောင်ကိုအရှိစေကိုနေစောပိုင်းတုန်းကလဲသမားတယောက်ဟာသူ့လဲထဲမှာပတ်စံအိတ်ပျောက်သွားပါတယ်အဲ့နောက်သူ့နွားကအဲ့ဒီပတ်စံအိတ်ကိုစားလိုက်တာလို့သူသိသွားပါတယ်အဲ့ဒီအခြေအနေမျိုးဆိုရင်တော့ပိုးပြီးဆုတ်ပြဲမသွားအောင်ပတ်စံအိတ်လိုက်လှမ်းပို့ပါလို့ကျွန်တော်တို့ကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီလေသမားကနွားအစာအိတ်လိုက်ကိုပို့လိုက်တော့ဒီအောင်ဝန်ထမ်းတွေလည်းပိုးအလုပ်တွေရှုပ်ကုန်တာပေါ့လေ
တနှစ်ကိုအကျိန်2400လောက်ပတ်စံလဲပေးဖို့လျှောက်ထားမှုတွေရှိခဲ့ပြီးငွေပမာဏအားဖြင့်ဒေါ်လာတန်40လောက်ရှိတယ်လို့လည်းဆိုပါတယ်ဒါလို့သုံးမရတော့တဲ့ပတ်စံတွေကိုစားရိုက်ကနေပေးပို့နိုင်တယ်လို့လူကိုယ်တိုင်လည်းလာရောက်လဲလှယ်လို့ရပါတယ်ဒါပေမဲ့လာရောက်လေးလေတဲ့အခါမှာအဲ့ဒီငွေဆက်ကူရဲ့58ရာခိုင်နှုန်းကိုအတီးပြုတ်စည်းစက်နိုင်မှသာအစ်စ်ပြန်ပေးတာပါဒါအပြင်အသုံးပြုလို့မကောင်းတော့တဲ့ဟောင်းနှဲတဲ့ငွေတွေကိုလည်းအစ်စ်နဲ့ပြန်အစားတို့လေးလေးပေးပါရခင်ဗျာအမေရိကန်ပြည်သူမှာဂုလိုတာယာတဲ့နေရာဒီကာလကိုရောက်ပြီဆိုရင်ပဲပွဲတော်တွေဂီတာပွဲတွေပြိုင်ပွဲတွေကျင်းပကြပါတယ်West Virginia ပြည်နယ်ကမြို့လေးတစ်မြို့မှာတော့ထူးထူးဆန်းဆန်းအစားအစာချစ်ပြုတ်ကျွေးမှုတွေပွဲတော်ကျင်းပလေးရှိပါတယ်။ဝက်ဝွန်တမင်လိတ်မိချောင်းနဲ့တချို့အကောင်ငယ်လေးတွေကိုချစ်ပြုတ်ကျွေးမှုတာပါ။အထူးသဖြင့်တော့အဝေးပြေးကားလမ်းတွေပေါ်မှာဖျက်ပြင်းရင်းကားနှင်းခံရလို့တည်သွားတဲ့တိရစ္ဆာန်အကောင်ငယ်လေးတွေကိုချစ်ပြုတ်ကြတာပါ။ဘူးရဲ့ထောင်လောက်သာနေထိုင်တဲ့ West Virginia ပြည်နယ်က Marlinden မြို့ကလေးမှာအဝေးပြေးလက်မှတ်တွေပေါ်ရင်တိုက်ခံပြီးတော့တည်ဆုံသွားတဲ့တလေးဆန်ကောင်ငယ်လေးတွေကိုချက်ပြုတ်တဲ့ပွဲကျင်းပလာတာအနှစ်အစိတ်ကျော်ပါပြီ။အချက်ပြုတ်ဝါသနာပါသူတွေအသားစားရာကိုကြိုက်တဲ့သူတွေအတွက်တော့အခုလိုအလွယ်တကူဝယ်မရနိုင်တဲ့တောကောင်မျိုးစုံကိုချက်ပြုတ်စားတော့ဖို့ဒီမြို့လေးမှာလာစုကြပါတယ်။စဖို့မှု Charles Magasco က
The name of our team is you hit them we spit them.
ကျမတို့အဖွဲ့နာမည်က you hit them we split them ပါ။ကင်ဘို့တစို့ထိုးတာပေါ့လေ။ရာသမားတွေရဲ့မိချောင်းဟင်းလက်ဟင်းကျိုးစွပြုတ်အဆုံးပါပဲ
။ဘွဲတော်ကိုလာရောက်လက်ပတ်တဲ့ Sandy Walker က
We come every year. It's just a
ဒီဘွဲကိုနှစ်တိုင်းလာပါတယ်။ကိုမစားဘူးတာတွေကိုစားလို့ရနိုင်နေမှာပါ။မိချောင်းတို့ဝန်ဝန်သားတို့ဆိုတာအမြင်မစားရဘူးလေ။
အခုလိုတည်ဆုံးတဲ့တလိမ့်ဆန်တွေကိုချက်ပြုတ်ရမှာလူကိုဘေးအန္တရာယ်မဖြစ်အောင်တတိထားချက်ပြုတ်ဖို့လဲတာဝန်ရှိသူတွေကစော်ဩထားပါတယ်ခရိုင်ကြီးအကဲဘေးလ်ဂျော်ဒန်က
unless it's taken away like immediately with
ဒီတလိမ့်ဆန်တွေကတည်ဆုံးပြီးမိနစ်ပိုင်းတွင်းမှာပဲအစိတ်သိမ့်နိုင်ပါတယ်ဒါကြောင့်တမင်ကိုမိတဲ့အခါမှာချက်ချင်းခုတ်ထစ်ပြီးတက်တက်ရှင်းရှင်းထားပါတယ်အဲ့လိုပါပဲလမ်းပေါ်မှာရင်တိုက်လို့တည်ပြီး5မိနစ်ကြာရင်အဲ့ဒါတွေကစားလို့ရကြင်မှာရတော့မှာပါ
ဒါပေမဲ့တချို့ကတော့အခုလိုတည်ဆုံးတဲ့တလိမ့်ဆန်တွေကိုစားရင်ဘာအန္တရာယ်မှမရှိကြဘူးလို့ဆိုကြပါတယ်။လမ်းပေါ်မှာတည်နေပြီးတော့မစားရင်ဒါဟာဖြုန်းတီးရာရောက်တယ်ဆိုပြီးတော့ထောက်ပြကြတာပါ။လမ်းပေါ်မှာရင်တိုက်ခံပြီးတော့တည်နေတဲ့တလိမ့်ဆန်တွေကိုကောက်ယူပြီးစားသုံးခွင့်အမေရိကန်ပြည်အောင်စုတွေကပြည်နယ်ထောက်ဝက်လောက်မှာခွင့်ပြုထားတာပါ။အစားအသောက်ချက်ပြုတ်သူတူဖြစ်တဲ့ Angela Lester က
We're in West Virginia. Unfortunately, we can't control the
West Virginia ကတောတောင်ထူထပ်တော့လမ်းပေါ်ဖြစ်သွားတဲ့တရိတ်ဆန်တွေကိုမတိုက်မိအောင်ရှောင်ဖို့ဆိုတာအမြဲမလွယ်ပါဘူး။ဒါကြောင့်သေတဲ့အတူတူတော့အလဟသမဖြစ်အောင်ချက်စားလိုက်တာပါ
။မြို့နယ်လမ်းမကြီးကိုပိတ်ပြီးတော့အခုလိုပွဲကျင်းပတာပါ။လာလေတဲ့ဧည့်သည်တွေဟာအစားအသောက်မီးစမ်းကြည့်အောင်တာမကဒေသခံတွေရဲ့လက်မှုပစ္စည်းတွေလည်းဝယ်ယူနိုင်ပါတယ်။ဒီပွဲကိုလာရောက်သူမာလင်တန်မြို့ကန်တဦးဖြစ်သူက
The Autumn Harvest Festivalis one of those
ဆောင်းရည်ဒီမလေးလက်မှုပစ္စည်းတွေအနုပညာပစ္စည်းတွေစုပေါင်းရောင်းချတဲ့ပွဲကျင်းပပါတယ်။ကျင်းကာလိုက်ကျင်းပတဲ့ပွဲတွေအတွက်ရန်ပုံငွေရအောင်လို့ပါ
။လူသူရောက်ပေါက်နေလာတဲ့ဒီဒေသတွေမှာအခုလိုရင်ကျေးမှုအစဉ်လာကိုဆက်ပြီးတော့ထိန်းသိမ်းသွားဖို့လဲသူတို့ကဆန္ဒပြင်ပြနေကြပါတယ်ခင်ဗျာ။ ရေးအင်းမြစ်သဘာဝတည်ရန်ဇာတာတွေကိုမဆုံးရှုံးရစေဖို့လုပ်ငန်းခွင်ဒါမှမဟုတ်နေအိမ်တွေကနေအသုံးပြုပြီးသားရေတွေကိုပြန်လည်အသုံးပြုနိုင်အောင်အစစ်မြစ်နည်းပညာတွေတုံးပြီးဆောင်ရွက်လာကြပါတယ်အသုံးပြုပြီးသားရေတွေကိုအညစ်အကြေးတွေစွန့်ပစ်ပစ္စည်းတွေကနေခွဲခြားပေးရင်တော့မကဘဲမမြင်ရတဲ့အညစ်အကြေးတက်တွေကနေအနီးဝန်းကျင်ကသဘာဝရေတွေကိုလည်းအစိတ်မဖြစ်ရလေအောင်ဝါရှင်တန်ဒီစီကရေစိုးရေညစ်ပြန်လည်တန့်စင်ရေးဆက်ယုံမှာဘလို့ပြန်လည်တန့်စင်ပေးနေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါဝါရှင်တန်ဒီစီကရေပြန်လည်တန့်စင်တဲ့ဆက်ယုံဟာအစစ်မြစ်နည်းပညာတုံဆက်ယုံကြီးတည်ုံဖြစ်ပါတယ်ရေတန့်စင်ရေးလုပ်ငန်းအင်ဂျင်နီယာခရစ်ပီယော့ကရေဘလောက်များများတန့်စင်ပေးရလဲဆိုတဲ့အကြောင်းအခုလိုရှင်းပြပါတယ်
Retreat flow that comes in from
လူပေါင်းနှစ်တန်းလောက်တုံဆွဲခဲ့တဲ့ရေတွေကိုဒီမှာပြန်ပြီးတော့တန့်စင်ပေးနေရပါတယ
်မြေဧက150ပေါ်မှာတိဆောက်ထားတဲ့ဝါရှင်တန်ဒီစီအနောက်တောင်ပိုင်းကရေပြန်လည်တန့်စင်ဆက်ယုံမှာရေစိုးရေညစ်တွေထဲကနေဇီဝအညစ်အကြေးတွေကိုနောက်ဆုံးပေါ်နည်းပညာတွေတုံပြီးတော့ဖယ်ရှားပါတယ်ပထမဦးဆုံးအစ်စ်မှာတော့ရေထဲကအမိုက်ထရိုက်တွေကိုဖယ်ရှားရပါတယ်လို့ပီယော့ကပြောရတယ
် And it's really trash it's the one thing at the plant
ဒီကအမိုက်တွေပါပဲဒီကဘာမြေမှာဓာတ်တွေကိုဘလို့မှအသုံးချလို့မရတော့ပါဘူ
း Washington DC ကဒီရေပြန်လည်တန့်စင်တဲ့ဆက်ယုံအတွက်လိုအပ်တဲ့ဓာတ်အားပမာဏ25မီဂါဝက်ရဲ့သုံးပုံတစ်ပုံကိုအဲ့ဒီတန်ငွေတွေနဲ့ပြန်ပြီးတော့ထုတ်လုပ်ပါတယ်ဒါအပြင်ရေတန့်စင်ဆက်ယုံကနေစစ်ယူရရှိတဲ့အနေနှစ်တွေကိုမြေဩဇာအဖြစ်လည်းပြန်သုံးချနိုင်တယ်လို့ပြောကဆိုရတယ
် What once was a waste product is now a valuable resource
အမှတ်ရဖြစ်ခဲ့တာတွေဟာအခုတော့တန်ဖိုးရှိနေပါပြီဒါတွေကိုအိမ်မှာရှိတဲ့ဥယျင်တွေကပန်းမင်တွေအတွက်မြေဩဇာအဖြစ်သုံးပါတယ်ခရမ်းကျင်သီးတခွားသီးပင်တွေအတွက်လည်းသုံးပြီးတော့အဲ့ဒီအသီးနှံတွေကိုကျွန်တော်စားပါတယ်မိသားစုကိုလည်းကျွေးပါတယ်ဘာမှအန္တရာယ်မရှိပါဘူး
အမေရိကန်ပြည်ထောင်စုမှာမကြာခဏဆိုသလိုမုန်တိုင်းကြောင့်ရေကြီးရေလျှံမှုတွေဖြစ်နေပြီးတန့်စင်နေရတဲ့ရေပမာဏတိုးလာပေမဲ့ဒေသရင်းကဂေဟစနစ်ကိုထိန်းသိမ်းမှုအတွက်တော့ဒီဆက်ယုံအနေနဲ့ဆွမ်းအားအပြည့်နဲ့ဆောင်ရွက်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တဲ့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ရှင်။ VOA American အသံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုတော့မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 9585နဲ့လိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီအမေရိကန်တန်ရဲ့အင်ကာနစ်မနက်ခင်းခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကိုတော့မနက်ခင်း၈နာရီကနေ၉နာရီထိဆက်ပြီးပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်လင်းကတင်ဆက်ကြီးညာပေးပါမယ်
။အမေရိကန်ဟာမဟာမိတ်တွေကိုပြစ်မှတ်ထားတက်ခဲမှုအီရန်ဘက်ကလုပ်နေတယ်နဲ့ဆိုတာစိုးရိမ်မှုတွေရှိလာပြီးတဲ့နောက်ပိုင်းအာရေဗျပင်လယ်အတွင်းအမေရိကန်ရေတပ်ကလေရင်တင်တင်မောအဆုတ်ကူခမမြန်ဆဲလုတ်ခဲ့ပါတယ်။အီရန်ဘက်ကဘာတွေလုပ်ပြီးတော့စီစဉ်နေသလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပေမဲ့အမေရိကန်ကနေအီရန်ကိုဖိအားတွေပို့ပေးလာပြီးတဲ့နောက်ပိုင်းပင်လယ်ကွေ့ဒေသတွင်းကအမေရိကန်ရဲ့အကျိုးစီးပွားတွေအပေါ်တုံ့ပြန်မှုအီရန်ဘက်ကစဉ်းစားနေတာကတော့သိကြတယ်လို့အစ္စရေးသတင်းတောက်တူရဲ့သတင်းပေးပို့ချက်ကိုအစ္စရေးထောက်လှမ်းရေးဘက်ကနေရတာပါ။ဆယ်စုနှစ်ပေါင်းများစွာတည်းမှာလူတွေရဲ့အပြုအမူကြောင့်ကမ္ဘာမှာရှိနေတဲ့အပင်နဲ့သတ္တဝါမျိုးစိတ်ပေါင်းတသန်းမျိုးတုံးမဲ့အနေနဲ့ရှိနေကြောင်းတင်းနာတွေကထုတ်ပြန်တဲ့ကုလသမဂ္ဂစဉ်းစားခန်းစာမှာဖော်ပြထားပါတယ်။ဒါစင်နဲ့ချီတဲ့နိုင်ငံတွေကသူတွေဒီ450လောက်ကပြုစုထားတဲ့အစီရင်ခံစာဖြစ်ပါတယ်။သူတို့ရဲ့တွေ့ကြုံရစုလိုက်ပြုံလိုက်မျိုးတုံးမဲ့ဖြစ်ရတာလူသမိုင်းမှာတစ်ခါမှမကြုံဘူးတဲ့အခြေအနေမျိုးဖြစ်ပြီးတော့သဘောဝပျက်စီးမှုကလည်းတစ်ခါလုံးတိုင်းတာနဲ့ကြီးကြီးမားမားရှိလာနေတယ်လို့ဆိုပါတယ်။ရခိုင်အေအေလနဲ့ကိုင်အဖွဲ့နဲ့ဆက်ဆက်မှုရှိတယ်ဆိုတဲ့တန်တရားတွေနဲ့ရခိုင်ပြည်နယ်ရေတိတောင်မြို့နယ်ကကြောက်တန်းရွာကိုအစိုးရစစ်တပ်ကပိတ်ဆို့ထားတာအချိန်တစ်ဖက်လောက်ရှိလာနေပြီးတော့ရွာသူရွာသားတွေအစားအစာပြတ်နေတဲ့အကြောင်း AFP သတင်းမှာမနေ့ကဖော်ပြထားပါတယ်။အဲဒီရွာကရွာသား200ကျော်လည်းဖမ်းဆီးစစ်ဆေးတာကိုခံရတဲ့အပြင်အစိုးရစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရွာသား6ဦးသေဆုံးခဲ့ရပါတယ်။ AA တပ်ဖွဲ့တွေတက်ခိုက်ဖို့ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်ကတပ်ဖွဲ့ဝင်အားထောင်ထဲချချလာပြီးတော့နည်းနည်းကြီးတွေကိုလည်းတုံးပြီးတော့တိုက်ခတ်နေတာပါ။နှစ်ဖက်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူပေါင်းဟာပြီးခဲ့တဲ့ဒီဇင်ဘာလကနေတွက်မဆိုးရှင် 3,000 ကျော်ရှိနေပါပြီ
။နောက်ဆုံးရသတင်းတွေကိုကိုကျော်လင်းကြီးညာပေးခဲ့တာပါရှင်ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအင်ဂျင်နီယာက Dave Magnet ဖြစ်ပါတယ်ညနေပဲ6နာရီကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19925တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
Thank you.
This program has come to you from the Voice of America, Washington.